Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ16ရက်ဗုဒ္ဓဖူးနေ့မနက်ခင်းအစည်းအဝေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432.40တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာနံနက်ခင်းပါခင်ဗျာအခုမနေ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခွာညင်းနဲ့အတူကျွန်တော်ဆံမွေတင်ဆက်ပေးသွားမှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေကတော့ဆီးရီးယားနိုင်ငံရဲ့အသွင်ကူးပြောင်းမှုနဲ့ပတ်သက်ပြီးတော့တတိယကြိမ်ဆွေးနွေးဖို့ရုရှားနဲ့အမေရိကန်တို့ကလက်ခံလိုက်တဲ့အတွက်တနည်းနှစ်နိုင်ငံကြားမှာမတူကွဲရမှုတွေကိုပေါင်းကူးဆက်ဆံနိုင်မယ့်လက္ခဏာတွေတွေ့လာရတယ်လို့ဆိုပါတယ်အကြမ်းဖက်တိုက်ခိုက်ဖို့ဆိုပြီးတော့ခိုင်လုံတဲ့ချင်းချောက်မှုလို့ယူဆရတဲ့ချင်းချောက်မှုတရင်ရရှိတဲ့အတွက်ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကအစိုးရအကြောင်းတွေပိတ်ထားလိုက်ရပါတယ်။ကုလသမဂ္ဂမူရစေဝါတိုက်ဖျက်ရေးရဲ့အစီရင်ခံစာတစ်ခုအရမြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုဟာတိုးတက်နေစေပဲလို့ဆိုရတဲ့ဒီလိုသတင်းတွေနဲ့အတူနိုင်ငံတကာသတင်းတွေအခုမှနဲ့ကြားရမှာပါခင
်ဗျ။ဟုတ်ကဲ့ပါ။ဒီနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့
She will have her challenges and I think that's something for the reformers of the government of Myanmar to consider.How they would want her.
ဒါကတော့ဒီကောက်ပွဲနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါန်ဆန်းစစ်ကြီးအနေနဲ့မြန်မာနိုင်ငံရဲ့မူရစေဝါပြဿနာကိုဖြေရှင်းဖို့ကြိုးစားတဲ့အခါမှာဘလို့ခက်ခဲတွေကြုံတွေ့နိုင်ရလဲဆိုတာနဲ့ပတ်သက်ပြီးပြောသွားတာပါ။အပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်။အဲ့ဒီနောက်မှာတော့လက်ရှိလွှတ်တော်နာကသူရဥရွှေမန်းကမြန်မာနိုင်ငံရေးမှာလူပုဂ္ဂိုလ်ခေါင်းဆောင်ရဲ့အခန့်ကဏ္ဍဟာအရေးကြီးပြီးတဦးနဲ့တဦးတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရဖို့စိန်ခေါ်မှုတစ်ခုပဲလို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာပြောကြားလိုက်တဲ့အကြောင်းအပြင်အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက် American Style အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဒါတွေကိုအလှန့်ပေးခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့မက်ခွာညိုတို့ကကြီးညာပေးပါမယ်ခင်ဗျာ။
ဆီးရီးယားနိုင်ငံရဲ့နိုင်ငံရေးအသွင်ကူးပြောင်းမှုနဲ့ပတ်သက်ပြီးတော့နယူးယောက်မြို့မှာတတိယကြိမ်ဆွေးနွေးဖို့အစီအစဉ်ကိုရုရှားအစိုးရကအတိမတ်ပြုတက်ခံလိုက်တဲ့အတွက်စစ်ဘေးဒဏ်တင့်နေတဲ့ဆီးရီးယားနိုင်ငံအရေးပေါ်အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားမတူကွဲပြားမှုတွေပေါင်းကူးဆက်ဆံနိုင်မယ့်အရေးလက္ခဏာတွေတွေ့နေရတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံရေးဝန်ကြီးဆာဂျီလက်ဗရော့ဒ်နဲ့မော်စကိုမြို့တော်မှာတွေ့ဆုံပြီးတဲ့နောက်အဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ထောက်ခံတဲ့အကြောင်းရုရှားအစိုးရကအင်္ဂါနေ့မှာကြေညာလိုက်တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားအချက်တိုင်းမှာအမြင်မတူညီမှုတွေရှိကြပေမဲ့အခြေခံအားဖြင့်တော့သဘောတူညီတဲ့သဘောထားရှိတယ်လို့မစ္စတာကယ်ရီကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့မှာအသွင်တရံတူညီတဲ့စိန်ခေါ်မှုအန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့နှစ်နိုင်ငံစလုံးရဲ့လူလားချက်ကလည်းအတူတူပဲဖြစ်တယ်လို့သူကပြောပါတယ်။အကြမ်းဖက်မှုနှစ်နေကိစ္စတွေမှာအရှိန်မြင့်ပြီးတော့လှုပ်ဆောင်ကြဖို့လေအမေရိကန်နဲ့ရုရှားအစိုးရတို့ကြားမှာတူညီတဲ့သဘောထားရှိတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ကပြောဆိုပါတယ်။ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့အကြမ်းဖက်သမားတွေကိုဆက်လက်ပြီးတော့စီရင်ပြုစုကြဖို့နဲ့စစ်ဖက်ရေးရအရေးယူဆောင်ရွက်ချက်တွေကိုနီးနီးကပ်ကပ်ပူးပေါင်းညှိနှိုင်းလှုပ်ဆောင်ကြဖို့ရှိတယ်လို့လည်းပြောဆိုပါတယ်။တောက်ကြနဲ့နယူးယောက်မြို့တော်မှာကျင်းပမဲ့အစည်းအဝေးပြီးရင် ISGG လို့အတူကောက်အမည်ပေးထားတဲ့နိုင်ငံတကာဆီးရီးယားထောက်ခံမှုပေးရေးအဖွဲ့ကနေဆီးရီးယားနိုင်ငံအသွင်ကူးပြောင်းရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂထံကိုတင်သွင်းနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲမစ္စတာလက်ဗရော့ကပြောဆိုပါတယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကအစိုးရကြောင်းအလုံးကိုခိုင်လုံတဲ့ချင်းချောက်မှုကြောင့်အင်္ဂါနေ့မှာပိတ်ထားလိုက်ပါတယ်။အခုလိုချင်းချောက်ခံရတာကတကြောင်နှစ်ကြောင်သုံးကြောင်နဲ့မဟုတ်ပါဘူး။ကြောင်အများကြီးပါ။ဘယ်ကြောင်ရဲ့လို့အတိအကျပြောမထားပေမဲ့ကြောင်များပြားပေါ်မှာချင်းချောက်မှုဖြစ်ပါတယ်။ဒီကြောင်ကြောင်လည်းအခုလိုသူ့အနေနဲ့အေးအေးယူဆောင်ရွက်လိုက်တာဖြစ်ပါတယ်လို့ Los Angeles ခရိုင်စုပေါင်းကြောင်များရဲ့အုပ်ချုပ်ရေးမှူးဒီ Ramon Contenders ကပြောပါတယ်။အခုလိုအင်တာနက်ကနေပေးပို့တဲ့ချိန်ချောက်စာမှာကြောပိုးအိတ်တွေနဲ့တခြားအထုပ်ပိုးတွေကိုလည်းရည်ညွှန်းထားတဲ့အတွက်သူ့အနေနဲ့ FBI ဗဟုအစိုးရထောက်လှမ်းရေးဌာနကိုအကြောင်းကြားလိုက်ရတယ်လို့ Contenders ကပြောပါတယ်။အခုလိုချိန်ချောက်တဲ့ email ဟာကြောင်ပုတ်အဖွဲ့ဝင်တဦးထံကိုပေးပို့ခဲ့တာဖြစ်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။နယူးယောက်မှာတော့အလားတူချိန်ချောက်မှုမျိုးလက်ခံရရှိခဲ့ပေမဲ့အာဏာပိုင်တွေကလုံခြံချိန်ချောက်မှုဖြစ်တယ်လို့ဒီနယူးယောက်အာဏာပိုင်တွေကဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့လို့သတိနဲ့စောင့်ကြည့်သွားမှာဖြစ်တယ်လို့တစ်ချိန်တည်းမှာပဲကြောင်အလုံးတို့အပေါ်မှာအန်ဒီရလုံးဝမရှိဘူးလို့ယူဆတဲ့အကြောင်းမြို့တော်ဝင်သစ်ဘယ်ဒီဘလာစီယိုကပြောပါတယ်။ဒါပေမဲ့ Los Angeles မှာတော့လက်ခံရရှိတဲ့ချိန်ချောက်မှုကိုစစ်စစ်သုံးသပ်ဆဲဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာ ဒီအယုံအားလိုက်ရဲ့ပါတီပွဲအတွင်းလူ14ဦးကိုဇနီးမောင်နှံ2ဦးကတနက်နေ့ပြစ်တက်ခဲ့တဲ့ဖြစ်ရပ်အပြီးတရင်နှစ်ပတ်လောက်ကြာတဲ့အချိန်မှာအခုလိုအကြောင်းတွေပေးလိုက်တာဖြစ်ပါတယ်။အင်ဂါနေ့မနေ့ကအကြောင်းကိုရောက်လာတဲ့ကျောင်းသားအလုံးကိုနေအိမ်တွေကိုပြန်ခိုင်းခဲ့တယ်လို့အာနာဘိုင်တွေကပြောပါတယ်။ Los Angeles စူပေါင်းကျောင်းဟာအမေရိကန်နိုင်ငံမှာဒုတိယအကြီးဆုံးဖြစ်ပြီးသူငယ်တန်းကနေ12တန်းထိကျောင်းသားပေါင်း634,000ကျော်ရှိပြီးကျောင်းပေါင်း900ကျော်ရှိနေတာဖြစ်ပါတယ်ရှင
်။ Iran နိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆွဲချက်ထက်ပေါ်ခဲ့ပြီးတဲ့နောက်ဆယ်စုနှစ်တခုကြာစုံစမ်းစစ်ဆေးရေးတွေပြုလုပ်နေတဲ့ကိစ္စကိုကုလသမဂ္ဂနျူကလ িয়ার ဆိုင်ရာအေဂျင်စီကတရားဝင်ရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ဒီလိုစုံစမ်းစစ်ဆေးရေးရပ်ဆိုင်းလိုက်တဲ့အကြောင်းဆုံးဖြတ်ချက်ကို International Atomic Energy Agency IAEA ကကန့်ကွက်သူမရှိအတည်ပြုလိုက်တာဖြစ်တဲ့အကြောင်းပြောဆိုပါတယ်။ IAEA ရဲ့အကြီးအကဲယူကီယာအမန်တို့ကသူ့ရဲ့နောက်ဆုံးအစီရင်ခံစာတင်သွင်းခဲ့ပြီးတဲ့နောက်အတည်ပြုချက်နဲ့ပတ်သက်ပြီးတော့အင်ကာနေမှာထုတ်ပြန်ကြေညာလိုက်တာလည်းဖြစ်ပါတယ်။သူ့ရဲ့အစီရင်ခံစာတွေကသုံးသပ်ချက်မှာအီရန်နိုင်ငံအနေနဲ့2003ခုနှစ်မတိုင်ခင်အချိန်ကနျူကလ িয়ার ဖောက်ခွဲရေးကိရိယာထုတ်လုပ်ဖို့အတွက်ကြိုးပမ်းခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့တိတ်ပန်နည်းပညာလေ့လာမှုနဲ့နည်းပညာဆိုင်ရာလုတ်ကင်နိုင်စွမ်းရှိမှုကိုသူတည်တနာပြုလုပ်တဲ့အဆင့်နောက်သာရှိခဲ့ပါတယ်လို့လည်းသုံးသပ်ထားပါတယ်အခုလိုစုံစမ်းစစ်ဆေးမှုတွေရပ်ဆိုင်းလိုက်ပြီးဆိုတဲ့အပေါ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကကြိုးဆိုလိုက်ပြီးတော့ဒါဟာအီရန်နိုင်ငံအနေနဲ့နောက်ကွယ်မှာနျူကလ িয়ার နဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေရှိတယ်လို့ယုံကြည်ရလောက်တဲ့သက်တည်ရှိခဲ့မယ်ဆိုရင်IAEA အနေနဲ့စုံစမ်းစစ်ဆေးခွင့်မရှိဘူးလို့တားမြစ်လိုက်တဲ့သဘောမတက်ရောက်ကြောင်းလည်းသူကပြောဆိုပါတယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုအသေးခံဘုံခွဲဖို့စီစဉ်နေတယ်လို့တန်တရားရှိခံထားရတဲ့အစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်တယောက်ကိုတူရကီအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။တန်တရားရှိခံရသူစစ်သွေးကြွဟာစီးရီးယားနယ်ပယ်ဖြစ်ပြီးစီးရီးယားရဲ့နယ်စပ်မြို့ဖြစ်တဲ့တောင်ပိုင်းမြို့ကာဟာမန်မာရတ်စ်မြို့ကပတ်စကားပေါ်မှာဖမ်းမိခဲ့တာပါသူကိုဒေသခံတရားရုံးမှာပဲရမန်ထုတ်ပြီးထိန်းသိမ်းထားတယ်လို့သတင်းဌာနတွေကဖော်ပြထားပါတယ်သတင်းတွေမှာသူကိုမိုဟာမက်ယာဟီလ်အယ်ဟာဒနီလို့ဖော်ပြထားပြီးအစ္စတန်ဘူမြို့ကိုမတိုက်ခိုက်ခင် IS အဖွဲ့ရဲ့ဘုံးလုတ်တဲ့အဖွဲ့ကိုဝင်ဖို့ Gazian Times မြို့ကိုသွားဖို့စီစဉ်ထားတဲ့အကြောင်းတူရကီသတင်းတွေမှာရေးသားကြပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းအစ္စတန်ဘူမှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုတိုက်ခိုက်နိုင်ခြေရှိတယ်ဆိုတဲ့သတင်းကြောင့်ရုံးကိုတရက်ပိတ်ထားခဲ့ရပါတယ်စီးရီးယားနိုင်ငံရဲ့နယ်စပ်မြို့ဖြစ်တဲ့တူရကီနိုင်ငံအန်ကာရာမြို့တော်မှာဒီနှစ်စောပိုင်းကအသေးခံဘုံးခွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်အကြမ်းဖက်တိုက်ခိုက်မှုတွေအတွက်သတိပေးနှိုးဆော်ထားပါတယ်။လူပေါင်း130ကျော်သေဆုံးခဲ့ရတဲ့ဒီတိုက်ခိုက်မှုဟာတူရကီနိုင်ငံတွင်းက IS အဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်တယ်လို့ပြောထားပါတယ်ရှင်။
UAE American တရက်မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ယူအေအမေရိကန်တံမြန်မာပိုင်းအစီအစဉ်ကဗိုလ်ထူးနေနန်းခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတပ်ဖြည့်ရေးဌာန UNODC ရဲ့နောက်ဆုံးစမ်းစစ်ချက်တွေအရမြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုဟာတိုးတက်နေဆဲဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂမူရစေဝါရာဇဝတ်မှုတပ်ဖြည့်ရေးဌာနဟာမြန်မာနဲ့လာအိုနိုင်ငံတွေရဲ့ဘိန်းဆက်ပြိုးထုတ်လုပ်မှုအတွက်နောက်ဆုံးထုတ်စစ်တမ်းကိုအင်္ဂါနေ့မှထုတ်ပြန်ခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံပြည်လို့ရှိရင်ကမ္ဘာပေါ်မှာဘိန်းဆိုင်ပြိုးမှုဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာဆင်းရဲမွဲတေမှုနဲ့ပဋိပက္ခတွေကိုဘိန်းဆိုင်ပြိုးမှုရဲ့နောက်ကွယ်ကနေတွန်းအားဖြစ်နေတယ်လို့အစီရင်ခံစာကရေးသားထားပါတယ်။အရှေ့တောင်အရှမှာဘိန်းထုတ်လုပ်မှုရဲ့90ရာခိုင်နှုန်းဟာမြန်မာနိုင်ငံကအထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းကနေထုတ်လုပ်နေတာဖြစ်တယ်လို့လည်းဆိုပါတယ်။ UNODC ရဲ့စစ်တမ်းအစီရင်ခံစာအရ2013ခုနှစ်ကမြန်မာနိုင်ငံတနင်္ဂနွေလုံးမှာဘိန်းဆိုင်ပြိုးမှုဟာဟက်တာ58,800ရှိပြီးတော့2014ခုနှစ်မှာဟက်တာ58,600ရှိခဲ့တယ်လို့ဆိုပါတယ်။2015ခုနှစ်မှာတော့ဘိန်းဆက်ပြုံးမှု4ရာခိုင်နှုန်းကျဆင်းသွားပြီးတော့ဟက်တာ95,500ဖြစ်နေပါတယ်လို့ရေးသားထားပါတယ်။မြန်မာတနင်္ဂနွေလုံးရဲ့ဘိန်းဆက်မှုအားလုံးရဲ့97ရာခိုင်နှုန်းဟာရှမ်းပြည်နယ်မှာရှိပြီးတော့ပြည်နယ်ရဲ့တောင်ပိုင်းမှာ42ရာခိုင်နှုန်း၊ပြည်နယ်ရဲ့အရှေ့ပိုင်းမှာ37ရာခိုင်နှုန်းနဲ့ပြည်နယ်ရဲ့မြောက်ပိုင်းမှာ19ရာခိုင်နှုန်းရှိနေတာကိုတွေ့ရတယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံထဲမှာရှမ်းပြည်နယ်မြောက်ပိုင်းမှာတော့မြန်မာစစ်တပ်နဲ့ရှမ်းတန်ရင်သာလက်နက်ကင်တပ်ဖွဲ့တွေတပ်ပွဲဖြစ်နေတဲ့အချိန်မှာဘိန်းဆိုင်ပြုံးမှု14ရာခိုင်နှုန်းလောက်ထိတိုးတက်လာခဲ့တယ်လို့ဆိုပါရယ်ကုလသမဂ္ဂအထူးရှင်းနိုင်ငံတွေဟာဘိန်းဆိုင်တောင်သူတွေအတွက်တခြားဝင်ငွေရှာနိုင်မဲ့နည်းလမ်းတွေဖန်တီးပေးဖို့ကြိုးစားနေကြမှာပဲမက်တာဖက်တမင်းနဲ့တခြားဓာတုနည်းနဲ့ထုတ်လုပ်တဲ့စိတ်ကြွယူသစေစတာမျိုးတုံးဆွဲနေတာတွေကိုနောက်ထပ်စိန်ခေါ်မှုအစ်စ်တွေထွက်ပေါ်လာနေတယ်လို့လည်း UN UNODC ရဲ့အစီရင်ခံစာမှာရေးသားထားပါတယ်ခင်ဗျာ
New York ခြေဆိုင် CPJ ခေါ်သတင်းတောက်များကာကွယ်စောင့်ရှောက်ရေးဖွဲ့ကဗုဒ္ဓနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာသတင်းတောက်တွေကိုချုပ်နှောင်ဖန်ဆီးထားတဲ့နိုင်ငံစီးရဲမှာတရုတ်ကဒုတိယနှစ်အဖြစ်ထိတ်ဆုံးမှရှိနေတဲ့အကြောင်းဖော်ပြထားပါတယ်။အစိုးရနဲ့သဘောကွဲလွဲသူတွေကိုအတန်တိတ်ဆိတ်ဖို့နဲ့အစိုးရစန့်ကျင်ရေးဖော်ပြတယ်လို့သူတို့ယူဆတဲ့သတင်းဆောင်မတွေကိုကန့်သတ်ဖို့တရုတ်နဲ့အီဂျစ်နိုင်ငံတွေမှာကမ္ဘာမှာသတင်းတောက်တွေကိုဖန်ဆီးချုပ်နှောင်မှုအများဆုံးနိုင်ငံတွေအဖြစ်အစီရင်ခံစာမှာဖော်ပြထားတာပါ။တရုတ်ရဲ့အပြော့လာတဲ့စီးပွားရေးခြေနေကိုရေးသားထားတဲ့သတင်းတွေပေါ်အကဲဆက်တဲ့အတွက်ထောင်နှံချမှတ်ခံရသူသတင်းတောက်49ရောက်ရှိကြောင်းရေးသားထားပါတယ
်။မေလာလိုအမည်ရှိတဲ့တိုင်ဖုန်းလေမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့ပြီးလူတဦးသေဆုံးကအင်္ဂါနေ့မှာနိုင်ငံရဲ့အလဲပိုင်းတစ်ခုလုံးလျှက်စစ်မီးတွေပြတ်တောက်နေတယ်လို့ဆိုပါတယ်။မုန်တိုင်းမကြခင်လူပေါင်း3,000-3,000လောက်ကိုအာနာဘိုင်နီကဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့တယ်လို့ဆိုပါတယ်။မုန်တိုင်းတိုက်ခတ်မှုကတနာယီကို88မိုင်ရှိခဲ့ပြီးတော့မင်းဒိုရိုခရိုင်ကိုဝင်ရောက်တိုက်ခိုက်သွားချိန်မှာတနာယီကို106မိုင်ပြင်အားရှိခဲ့တယ်လို့လည်းအစိုးရမိုးလေဝသနဲ့ဇလဗေဒဌာနကပြောဆိုပါတယ
်။ထိုင်းနိုင်ငံရဲ့တင်းကျပ်လာတဲ့နိုင်ငံတော်ပုံကံမှုဥပဒေတွေရက်မှာပါဝင်တဲ့ဘရင်မင်းမြတ်ကိုစော်ကားမှုဟာရာဇဝတ်ပြစ်မှုကျူးလွန်ရာရောက်တဲ့အတွက်ထိုင်းဘရင်မင်းမြတ်ရဲ့ခွေးကိုနှိမ်ချတရော်တဲ့စက်ရုံအလုပ်သမားတယောက်ဟာတရားစွဲခံထားရပါတယ်။တနာခွန်စီရီပိုင်ဘွန်ဟာတနင်္လာနေ့ကအင်တာနက်အွန်လိုင်းမှာဘရင်အိမ်မွေးခွေးကိုလှောင်ပြောင်တဲ့စာရေးခဲ့တာကြောင့်ထိုင်းစစ်ခုံရုံးမှာစွဲချက်တင်ခံထားရတာဖြစ်ပါလေရှင
်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံသတင်းတွေကိုဦးစံမိုးဝင်းနဲ့မက်ခွာညိုတို့ကကြီးညာပေးခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ရဲ့နောက်ဆုံးစမ်းစစ်ချက်တွေအရမြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုဟာတိုးတက်နေဆဲပဲလို့ဆိုပါရယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပါတီခေါင်းဆောင်ဒေါ်စန်းစုကြည်အနေနဲ့ဘိန်းထုတ်လုပ်မှုကိုတည်ရမှုရှိစေမဲ့မူဝါဒတွေချမှတ်ဖို့ကြိုးစားနေပေမဲ့စိန်ခေါ်မှုတွေအများကြီးကြုံနေရတယ်လို့လည်းသိရပါရယ် VOA သတင်းတောက် Ron Corbin ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းကိုကျွန်တော်ကပဲတင်ပြပေးပါမယ်ခင်ဗျာ
ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ဟာမြန်မာနဲ့လာအိုနိုင်ငံတွေရဲ့ဘိန်းဆိုင်ပြိုထုတ်လုပ်မှုအတွက်နောက်ဆုံးထုတ်စစ်တမ်းကိုအင်္ဂါနေ့ကထုတ်ပြန်လိုက်တာပါ။အာဖဂန်နစ္စတန်ပြည်ကဘာပေါ်မှာဘိန်းဆိုင်ပြိုမှုဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာစီးရင်မွေးတည်မှုနဲ့ပြိပခါတွေဟာဘိန်းဆိုင်ပြိုမှုရဲ့နောက်ွယ်ကတွန်းအားတွေဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ UNODC ရဲ့အစိုးရခန်းစာအရပြီးခဲ့တဲ့နှစ်တွေအတွင်းမှာအရှိတောင်အရှရဲ့ဘိန်းထုတ်လုပ်မှုဟာတဖြည်းဖြည်းတိုးလာနေပြီး2006ခုနှစ်ကထုတ်လုပ်ခဲ့တဲ့ပမာဏတဲ့3ဆကျော်လောက်ထိထုတ်လုပ်နေတယ်လို့ဆိုပါတယ်။အရှိတောင်ရှာမှာဘိန်းထုတ်လုပ်မှုအားလုံးရဲ့90ရာခိုင်နှုန်းဟာမြန်မာနိုင်ငံကအထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းကထုတ်လုပ်နေတာဖြစ်တယ်လို့လည်းဆိုပါတယ် UNODC ရဲ့အရှိတောင်အာရှအဆိုင်ရာကိုယ်စားလှယ်ဂျာရမီဒေါက်ကလတ်ကအချို့ဒေသတွေမှာဘိန်းဆိုင်ပြိုမှုတိုးနေရတဲ့အကြောင်းရင်းကိုအခုလိုပြောပြပါတယ
် It is really driven by economic reasons It is
စီးပွားရေးအခြေအနေကြောင့်အခုလိုဖြစ်ရတာပါလူမှုစီးပွားရေးစစ်တမ်းတွေရဘိန်းဆိုင်လို့ဝင်ဝေပိုရတာရဲ့စင်ရဲမွေးတည်မှုရဲ့အဲ့ဒီအခြေအနေတစ်ခုကအဓိကတွန်းအားဖြစ်နေတယ်လို့သိရပါတယ်။ဒါကတော့တိတ်ပြီးတော့အံ့ဩစရာမဟုတ်ပါဘူး။စင်ရဲပြီးတော့တခြားဝင်ငွေရှာစရာနည်းလမ်းမရှိတဲ့အခြေအနေမှာဘိန်းဆိုင်တာကနေမြန်မာတဲ့ဝင်ငွေတွေရနေကြတာပါ။သူတို့ဟာသူတို့ရဲ့မိသားစုတွေကိုထောက်ပံ့မှုအတွက်တရားဝင်တဲ့နည်းလမ်းနဲ့ဝင်ငွေရှာနိုင်တဲ့အခြေအနေမရှိပါဘူး။ဒါကြောင့်ဘိန်းဆိုင်ပြို့ဖို့တွန်းအားပေးနေတဲ့အကြောင်းရင်းကမိသားစုရဲ့စားဝတ်နေရေးပြဿနာပါ။
UNODC ရဲ့စစ်တမ်းအစီရင်ခံစာအရ2013ခုနှစ်ကမြန်မာတိုင်းနိုင်ငံလုံးမှာဘိန်းဆိုင်ပြိုမှုဟက်တာ 98,800 ရှိပြီး2014ခုနှစ်မှာဟက်တာ 98,600 ရှိခဲ့ပါတယ်။2015ခုနှစ်မှာတော့ဘိန်းဆိုင်ပြိုမှု400ခန့်လုံးကျဆင်းသွားပြီးဟက်တာ 95,500 ရှိနေပါတယ်။မြန်မာတိုင်းနိုင်ငံလုံးဘိန်းဆိုင်ပြိုမှုအားလုံးရဲ့97ရာခိုင်နှုန်းဟာရှမ်းပြည်နယ်မှာရှိပြီးပြည်နယ်တောင်ပိုင်းမှာ42ရာခိုင်နှုန်း၊ပြည်နယ်အရှေ့ပိုင်းမှာ38ရာခိုင်နှုန်းနဲ့ပြည်နယ်မြောက်ပိုင်းမှာ18ရာခိုင်နှုန်းရှိနေတာပါ။ဒီအစီရင်ခံစာအရရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုမှုကျဆင်းသွားတာမရှိဘဲကြံကချင်၊ကယားနဲ့ချင်းပြည်နယ်တွေမှာတော့ကျဆင်းသွားတာတွေ့ရတယ်လို့ဆိုပါတယ်။လာအိုနိုင်ငံမှာတော့ဘိန်းကိုနိုင်ငံမြောက်ပိုင်းဖုန်ဆလီနယ်မှာအများဆုံးစိုက်ပျိုးပြီးဟက်တာ6000အောက်မှာပဲရှိတယ်လို့အစိုးရခန်းစာမှာပါရှိပါတယ်။ မြန်မာနဲ့လာအိုနှစ်နိုင်ငံပေါင်းထုတ်လုပ်မှုကတကဘာလုံးဘိန်းထုတ်လုပ်မှုရဲ့25ရာခိုင်နှုန်းအထိရှိနေပြီးကျန်တဲ့ဘိန်းထုတ်လုပ်မှုအများစုကိုတော့အာဖဂန်နစ္စတန်နိုင်ငံကနေထုတ်လုပ်နေတာပါမြန်မာနိုင်ငံကလည်းကရှမ်းပြည်နယ်မြောက်ပိုင်းမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တိုက်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အချိန်တွင်းမှာဘိန်းစိုက်ပျိုးမှု14ရာခိုင်နှုန်းအထိတိုးတက်လာခဲ့ပါတယ်ပြီးခဲ့တဲ့5နှစ်တာကာလအတွင်းမှာအခုလိုပြိပက္ခဖြစ်နေတဲ့အခြေအနေကြောင့်အချို့ဒေသတွေမှာဘိန်းထုတ်လုပ်မှုနှစ်ဆတိုးလာတယ်လို့ဒေါက်ဂလပ်စ်ကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ15ရက်ကမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ဟာအပြစ်ခတ်တိုက်ခိုက်ရစဲရေးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပြီးပြီးခဲ့တဲ့ပတ်ကမြန်မာလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်ဒါပေမဲ့ရှမ်းပြည်နယ်တိုးတက်ရေးပါတီနဲ့ရှမ်းပြည်နယ်တပ်မတော် SSA တို့ကတော့ပါဝင်လက်မှတ်ရေးထိုးထားခြင်းမရှိပါဘူးမြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့ဟာဘိန်းနဲ့မူရစေဝါရောင်းဝယ်မှုတွေနဲ့ဆက်ဆက်နေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့နီးလန်းတွေရှာဖွေနေတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့စိန်ခေါ်မှုတွေအများကြီးရှိနေစေဖြစ်ပြီးအထူးသဖြင့်မြန်မာနိုင်ငံရဲ့မူရစ်စေဝါတိုက်ဖြတ်ရေးမူဝါဒအနေနဲ့ပတ်သက်လို့လှုပ်ဆောင်နေတဲ့အဓိကအစိုးရဌာနတွေဟာနိုင်ငံမှာဩဇာအာဏာရှိနေစေဖြစ်တဲ့စစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာပဲရှိနေစေဖြစ်ပါတယ်
။ She will have her challenges and I think that's something for the reformers of the government of Myanmar to consider how they would want her to be involved.
ဒေါ်အောင်ဆန်းစုကြည်အတွက်စိန်ခေါ်မှုတွေရှိနေမှာပါမြန်မာနိုင်ငံအစိုးရထဲမှာပြုပြင်ပြောင်းလဲရေးဖော်ဆောင်သူတွေအနေနဲ့စဉ်းစားရမှာကမူရစ်စေဝါတိုက်ဖြတ်ရေးနဲ့ပတ်သက်ရင်တာဝန်ယူထားတဲ့ရဲတပ်ဖွဲ့နဲ့တခြားအစိုးရဌာနတွေမှာသူမကိုဘယ်လိုပုံစံမျိုးနဲ့ပါဝင်ခွင့်ပေးမလဲဆိုတာ
ဒေသတွင်းမှာဘိန်းနဲ့ဟီရိုအင်းရောင်းဝယ်တဲ့ဈေးကွက်ဟာဒေါ်လာ20ဘီလီယံလောက်ထိတန်ဖိုးရှိပြီးတရုတ်နိုင်ငံနဲ့ဟောင်ကောင်ကဝယ်လိုအားကိုအမိပြုနေတာဖြစ်ပါတယ်အခုအချိန်မှာကုလသမဂ္ဂနဲ့အလှူရှင်နိုင်ငံတွေဟာဘိန်းဆိုင်တောင်သူတွေအတွက်အခြားဝင်ငွေရှာနိုင်မဲ့နီလန်းတွေဖန်နီးပေးဖို့ကြိုးစားနေစင်မှာပဲမက်တာဖက်တမင်းနဲ့အခြားဓာတုဗေဒနီးနဲ့ချက်လုတ်ထားတဲ့စိတ်ကြွယူသွစီတုံးဆွဲတာလိုမျိုးနောက်ထပ်စိန်ခေါ်မှုအသစ်တွေပေါ်ထွက်လာနေတယ်လို့ UNODC အဖွဲ့ကဒေါက်ဂလပ်စ်ကပြောပြခဲ့ပါတယ်
โอเคပါခုဆက်လက်ပြီးတော့လက်ရှိလွှတ်တော်တက်တန်းကုံဆုံးတဲ့အချိန်မှာလွှတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံရေးဒီခါမှာခင်ဗျာလွှတ်တော်ကိုယ်စားလှယ်တွေကိုအကူပြောင်းကာလအကြီးအမားဆုံးစိန်ခေါ်မှုကပါလဲလို့ရွေးကောက်ပွဲအနိုင်ရပါတီဒေါ်အောင်ဆန်းစုကြည်မေးတာကိုလက်ရှိလွှတ်တော်နာယကဥရွှေမန်းကတဦးနဲ့တဦးတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရဖို့တွဲဆောင်ဆွေးနွေးအဖြစ်ရှားနိုင်ရေးကစိန်ခေါ်မှုပါပဲလို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာပြောဆိုလိုက်ပါတယ်။လူပုဂ္ဂိုလ်ကောင်းဆောင်တွေရဲ့အခန်းကဏ္ဍအရေးကြီးတယ်လို့ဥရွှေမန်းကပြောတာကိုအာဏာပိုင်တွေကြားအပြိုင်မှုတွေရှိနေတယ်ဆိုတာနဲ့ဂျားဝင်ပေးနေသူတွေရဲ့အခန်းကဏ္ဍကိုဖော်ညွှန်းပေးရရောက်တယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကပြောကြားခဲ့ကြပါတယ်။မတ်စုမွန်ကတင်ပြပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌပြည်တော်စုလွှတ်တော်ရဲ့လက်ရှိနာယကဖြစ်သူသူရဦးရွှေမန်းကအနိုင်ရပါတီခေါင်းဆောင်ရဲ့အကူပြောင်းကာလအကြီးမားဆုံးသောစိန်ခေါ်မှုနဲ့ပတ်သက်လို့မေးခွန်းအပေါ်မှာတဦးနဲ့တဦးတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရရှိရေးဖြစ်တဲ့ယူသားမှုပွင့်လင်းမြင်သာမှုတာဝန်ခံတာဝန်ယူမှုလေးစားနားလည်မှုတွေအပြန်အလှန်ရရှိရေးအတွက်တွစ်ဆုံဆွေးနွေးအဖြေရှာရေးဖြစ်ပါတယ်လို့သူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေပြောဆိုလိုက်ပါတယ်သူရဦးရွှေမန်းကသူ့ရဲ့လူမှုစာမျက်နှာကဖော်ပြထားသလိုပဲမြန်မာနိုင်ငံတွင်းမှာအစိုးရတဲ့နဲ့လက်ရှိအစိုးရကြအုတ်ချုပ်ရေးအာဏာအလွှဲပြောင်းမှာနိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေကနေနိုင်ငံရေးသဘောတူညီချက်တွေရမှအဆင်ပြေနိုင်မယ်လို့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။အစိုးရခေါင်းဆောင်နောက်တပ်မတော်ခေါင်းဆောင်နောက်တိုင်းရင်းသားခေါင်းဆောင်တွေပါတယ်ပေါ့လေ။နိုင်ငံရေးတွေ့ဆုံဆွေးနွေးမှုကနေနိုင်ငံရေးအရသဘောတူညီချက်တစ်ခုမဖြစ်မနေရှားဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီနိုင်ငံရေးအရသဘောတူညီချက်ပေါ်မှာမူတည်ပြီးတော့မှအတူကူပြောင်းရေးကာလကိုအထက်ကျော်နိုင်မှုလိုအပ်တယ်။တနည်းအားဖြင့်တော့အစိုးရဖွဲ့စည်းတာနော်သမ္မတနဲ့ဒုတိယသမ္မတရွေးချယ်တာတွေအားလုံးကိုအဲ့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာရလာတဲ့နိုင်ငံရေးအရသဘောတူညီချက်ပေါ်မှာအခြေခံပြီးတော့အဲညှိနှိုင်းဆောင်ရွက်နိုင်မယ်ဆိုရင်အဲလာမယ့်အတွင်းကူးပြောင်းရေးကာလဟာအတိုင်းအတာတစ်ခုထိအစဉ်ပြေချောမွေ့မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
မြန်မာနိုင်ငံရဲ့နိုင်ငံရေးမှာလူပုဂ္ဂိုလ်ခေါင်းဆောင်တွေရဲ့အခန့်ကဏ္ဍဟာအလွန်အရေးကြီးတယ်။အချင်းချင်းအပြန်အလှန်ယုံကြည်မှုရှိအောင်တွေ့ဆုံဆွေးနွေးရမယ်ဆိုတဲ့သူရဦးရွှေမန်းပြောဆိုတာဟာဒေါ်အောင်ဆန်းစုကြည်နဲ့စစ်ဆိုးရခေါင်းဆောင်ဟောင်ဗိုလ်ချုပ်မှုကြီးတွေ့ဆုံမှုကိုညှိညွတ်တာဖြစ်နိုင်တယ်လို့အသွင်ကူးပြောင်းရေးကာလကြာဝင်ဆောင်ရွက်နေသူတွေရဲ့အခန့်ကဏ္ဍကိုလည်းဖော်ညွှန်းရရောက်တယ်လို့ဒေါက်တာရံမျိုးသိန်းကမြင်ပါတယ်။အဲ
သူကတိတိကျကျရှင်းရှင်းလင်းလင်းမဖော်ပြထားပေမဲ့လို့အဓိကဆိုလိုချင်တဲ့သဘောကလက်ရှိဒီကောက်ပွဲအလွန်ကာလမှာဒီလိုမျိုးဟောင်းတန်းရှင်နဲ့ဒေါ်ဆန်းစုကြည်တွေ့ဆုံမှုနောက်ပြီးတော့အဲ့တွေ့ဆုံမှုမှာအဲသူကဦးရွှေမန်းရဲ့အရေးပါမှုကိုသူကတွေ့ဝိုက်ပြီးတော့ဖော်ညွှန်းလို့တဲ့စ ဆန္ဒရှိတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်လက်ရှိအတွင်းကုပြောရေးကာလမှာဒီဘောအားပြန်ကြီးတွေနောက်ပြီးတော့ဟိုစင်ခုံမှုတွေရှိနေတာတော့မြင်နေရတဲ့အချက်ပဲလေအဲ့ဒီခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သူကအဓိကရှင်ရုံးလို့ပြောတာလို့ကျွန်တော်ကတော့မြင်နေတယ်
ဦးရှင်မန်းကဆက်ပြီးတော့တကယ်လို့တွေ့ဆုံညှိနှိုင်းတိုင်ပင်ဆွေးနွေးမှုတွေမရှိခဲ့ရင်အမျိုးသားရင်ကြားစည်ရေးတိုင်းသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးတို့အတွက်အလားအလာမကောင်းနိုင်ဘူးလို့ပြောသလိုပဲအမုန်းညိုတဲ့အာဃာတတွေကိုဖြစ်ပေါ်စေတဲ့အတိတ်ကသင်ခန်းစာတွေကိုရယူပြီးပြည်သူအကျိုးပြုနိုင်ရေးဘယ်နေရာကမဆိုးပြည်သူတွေနဲ့အတူပါဝင်လှုပ်ဆောင်မယ်လို့လည်းပြောပါတယ်ဒီပေါ်မှာဒေါက်တာရံမျိုးသိန်းသုံးသက်တာကတော့
ဒီကလေးကြီးအချိန်ကဥပဒေရရပေါင်း90တွင်ဟိုပြည်သူ့လက်တော်အစည်းအဝေးကိုခုံတဲ့နေရာမှာသူတို့ရွှေမိုင်းမှာအဲ့ဒီလိုတော့အစည်းအဝေးကိုခေါ်ယူပြီးဆိုတော့မှအစိုးရဖွဲ့စည်းရေးအပိုင်းကိုဆက်ပြီးတော့ဆောင်ရွက်နိုင်တဲ့အခြေအနေထားမျိုးရှိရအောင်တွေ့ရတယ်။တမတ်တပြန်ကြည့်ရင်လည်းသူတို့ရွှေမိုင်းအနေနဲ့ပေါ့လေလက်ရှိအတွင်းကူပြောင်းရေးကာလမှာနော်သူဟာအကြီးကြီးတဲ့အကြီးပါတဲ့ဂျာဝင်ဆောင်ရွက်ပေးနေတဲ့သူပုံစံမျိုးပေါ့လေသူ့ရဲ့အကြီးပါမှုကိုလည်းရှေ့တန်းတင်နေတာကိုတွေ့ရတယ်။အဲ့ဒီလိုရှေ့တန်းတင်မှုတွေကလည်းကျွန်တော်အမြင်ကတော့နောက်ဖွဲ့စည်းမဲ့အစိုးရမှာသူ့ရဲ့အခန်းကဏ္ဍကိုပို့ပြီးတော့ညံ့မမရရှိဖို့ရည်ရွယ်တဲ့ဒီဟာမြောက်ခြေလမ်းတွေဖြစ်နိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်
2015ရွေးကောက်ပွဲမှာအစိုးရတည်ရဲ့ဖွဲ့စည်းနိုင်တဲ့အထိအနိုင်ရခဲ့တဲ့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့လက်ရှိလွတ်တော်အကြီးအကဲသူရဦးရွှေမန်းတို့ကြားရွေးကောက်ပွဲမတိုင်ခင်ရောရွေးကောက်ပွဲအလွန်ကာလတွေမှာရောနောက်လွတ်တော်အစည်းအဝေးတွေပြန်စတင်ချိန်နေပြီးတော့မှလည်းအချိန်ချင်းတီးတန့်တွေ့ဆုံခဲ့ပါတယ်သူရဦးရွှေမန်းဘက်ကလည်းအခုလူမှုကွန်ရက် Facebook ကထုတ်ပြန်ချက်ဟာဒီဇင်ဘာလ14ရက်နေ့အပါအဝင်အရင်တွေ့ဆုံမှုတွေအပေါ်မှာအခြေခံပြီးထုတ်ပြန်တယ်ဆိုတာကိုဖော်ပြထားပါတယ်ရှင်
မဆူမွန်တင်ပြပေးကြတာဖြစ်ပါတယ်ခုဆက်လက်ပြီးတော့လက်ရှိလွတ်တော်တတန်ကုံဆုံးတဲ့အချိန်မှာလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံရေးပင်စင်ကဲ့သို့တလုံးတစ်ခဲတဲ့ချီးမြှင့်ငွေပေးချီးမြှင့်ပေးဖို့လွတ်တော်ပြည်ထောင်စုလွတ်တော်ကစီစဉ်နေတယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်အခုလိုနိုင်ငံရေးပင်စင်ပေးတာဟာဥပဒေအရလွတ်တာဖြစ်ပေမဲ့တိုင်းပြည်ဗန္နာအခက်ခဲကြုံတွေ့နိုင်တာကြောင့်အခုလိုမျိုးချီးမြှင့်ငွေမပေးသင့်ဘူးလို့နိုင်ငံရေးလေလာသုံးသပ်သူတွေကထောက်ပြပြောဆိုကြပါတယ်အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါပါခင်ဗျာ
ဇန်နဝါရီလ30ရက်နေ့မှာကုန်ဆုံးမဲ့လွတ်တော်တတ်တမ်းမှာတာဝန်ထမ်းဆောင်ခဲ့တဲ့လွတ်တော်ကုသလေတွေကိုအငိမ့်စားလဆာဖြစ်နိုင်ငံရေးပင်စင်သဘောမျိုးချီးမြှင့်ငွေပေးဖို့ပြည်အောင်စုလွတ်တော်ကစီစဉ်နေပါတယ်။လွတ်တော်ကုသလေရဲ့လက်ရှိရနေတဲ့တလားစာပမာဏကိုတစ်နှစ်အတွက်အငိမ့်စားငွေဖြစ်သတ်မှတ်ပြီးတော့တာဝန်ထမ်းဆောင်ခဲ့တဲ့နှစ်ကာလအလိုက်တလုံးတစ်ခဲတည်းပေးဖို့စီစဉ်နေတာဖြစ်တယ်လို့ပြည်သူ့လွတ်တော်ပြည်သူ့ငွေစင်ပူပေါင်းရေးကော်မတီဒုဥက္ကဋ္ဌဦးသူရိန်စောကပြောဆိုထားတာကိုဒီကနေ့ထုတ် 7day သတင်းစာမှာဖော်ပြထားပါတယ်။အခုလိုနှုံထားအရဆိုရင်လွတ်တော်ကုသလေ9နှစ်သက်တမ်းတာဝန်ထမ်းဆောင်ခဲ့တဲ့သူတွေကငွေကျပ်30ရမှာဖြစ်ပြီးတော့ဂျားပြည့်ရွေးကောက်ပွဲကြမှာဝင်ရောက်လာတဲ့ကုသလေတွေကတော့ကျပ်30ခန့်ရရှိမှာလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်အချက်လက်ကိုသိရအောင် VOA မြန်မာပိုင်းကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းဒီကော်မတီတာဝန်ရှိသူတွေကလက်ခံဖြေကြားခဲ့ခြင်းမရှိခဲ့ပါဘူး။အခုလိုလွတ်တော်ကုသလေတွေကိုနိုင်ငံရေးပင်စင်သဘောမျိုးချင်းမြင်ငွေပေးဖို့စီစဉ်နေတဲ့အပေါ်မှာပြည်သူ့လွတ်တော်ကုသလေတဦးဖြစ်တဲ့ဦးခိုင်မောင်ရင်ကအခုလိုသုံးသပ်ပါတယ်။
လွတ်တော်ကိုယ်စားလှယ်ဒီနိုင်ငံရေးခံစားခွင့်ရတော့ဥပဒေပါပြဋ္ဌာန်းချက်တိုင်းခံစားသင့်ပါတယ်ခံစားထိုက်ပါတယ်ဒါပေမဲ့နိုင်ငံရဲ့ဒီပါရေးအခြေအနေရတစ်ခါကပြန်ကြည့်မယ်ဆိုရင်တော့လွတ်တော်ကိုယ်စားလှယ်တွေကမိမိရတဲ့ငွေကြေးနဲ့တဝက်တောင်တောင်လောက်အောင်ယူရင်တော့ဒါသင့်တယ်လို့ပဲမြင်ရတာပေါ့နော်
ဒီလိုတလုံးတစ်ခဲတဲ့ချီးမြှင့်ငွေပေးတာဟာနောက်လွတ်တော်တတ်တမှာမပါတဲ့သူတွေအတွက်သာရှိရပြီးတော့နောက်လွတ်တော်တတ်တမှာဆက်လက်တဝင်ထမ်းဆောင်မဲ့ကုသလေတွေကတော့အဲ့ဒီလွတ်တော်တတ်တမှာမှနောက်ဆုံးရရှိခဲ့တဲ့လစာနဲ့မြှောက်ပြီးတော့ရရှိမှာဖြစ်တယ်လို့လွတ်တော်ကုသလေတွေကပြောပါတယ်။ဒါပေမဲ့လက်ရှိနိုင်ငံရေးပင်စင်သဘောအဖြစ်နဲ့အငိမ့်စားယူမဲ့သူတွေဟာဂျားပြည့်ရွေးကောက်ပွဲတွေမှာနောက်ရွေးကောက်ပွဲတွေမှာကုသလေလောင်းအဖြစ်ဝင်ရောက်ရွေးချယ်ခံခြင်းဝင်ရောက်ရွေးချယ်ခံနိုင်ပါတယ်။အဲ့ဒါနဲ့ပတ်သက်လို့ဥခိုင်မောင်ကြီးရဲ့အမြင်က
နောက်တစ်ချိန်လွတ်တော်ကုသလေဆက်မလုပ်ရဆိုတာမျိုးကသတ်မှတ်ထားတာမရှိတဲ့အတွက်ဒုတိယအကြိမ်လွတ်တော်မှာပထမဆုံးဒီဝင်ကြီးတွေခန့်တဲ့ခါမှာလောက်တဲ့ဂျာပတ်ရွေးကောက်ပွဲကစိတ်မကြပဲနဲ့ဥပဒေဥပြင်လိုက်တာဖြစ်တဲ့အတွက်ဥပဒေပြင်ဥပဒေက3လအတွင်းမှာပြစ်တတ်တဲ့နေရာကိုပြန်ကျင်းပရမယ်ဆိုရင်ရွေးကောက်ပွဲလွတ်တော်ဆက်ဆက်ခြင်းမှာပဲပြစ်တတ်တဲ့နေရာတွေပေါ်လာရင်စပြီးမကြခင်မှာပဲရွေးကောက်ပွဲပြန်ကျင်းပတဲ့ခါမှာဆိုရင်သူကတစ်နှစ်မပြည့်သေးခင်မှာပဲနိုင်ငံရေးပင်စင်ရပြီးသားတနေ့မပြည့်သေးခင်မှာပဲလွတ်တော်ကိုယ်စားလှယ်ဖြစ်သွားရင်သူကပြန်ပြီးတော့မှဒီလွတ်တော်နိုင်ငံရေးလာဆောင်ဝင်လွတ်တော်ကိုယ်စားလှယ်လာဆောင်ဝင်ပြန်ရမှာဆိုတော့သူကအဲ့ဒါကြတော့ဘာဖြစ်သွားလဲနတိစားလို့ပုံစံဖြစ်သွားတယ်ပေါ့နော်အဲ့ဒါမျိုးလည်းဖြစ်သွားနိုင်တဲ့အတွက်ဒ
ဒီနိုင်ငံရေးပြင်ဆင်ကျူရဲဆိုရင်နောက်တစ်ကြိမ်နောက်တစ်ကြိမ်နိုင်ငံရေးလွတ်တော်ကိုယ်စားလှယ်မလုတ်ဖူးဆိုရင်တော့ဒါတင့်တယ်လို့ပြောရမှာပေါ့နော်အခုလိုမျိုးလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံရေးပြင်ဆင်သဘောမျိုးပေးဖို့စီစဉ်တာဟာတိုင်းပြည်အတွက်ငွေကြေးဖောင်းဝမှုတွေဖြစ်သွားနိုင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကဆိုပြန်ကြပါတယ်ဒါနဲ့ပတ်သက်လို့ဥစည်းသူအောင်မြင်ပ
ဲ့ရေးကိုကိုဘာသာကိုပြထမ်းပြီးတော့ယူရဲ့ဥစ္စာမကောင်းဘူးအဲ့တော့ငွေကိုတက်ကြည့်လိုက်တော့လေသူတို့ယူမဲ့ငွေကပေါ့နော်သူတို့ယူမဲ့ငွေကအလုံးကိုပေါင်းလိုက်ရဲ့ပြည်အောင်စုလွတ်တော်နဲ့တိုင်းနဲ့ပြည်နယ်လွတ်တော်နဲ့ပေါင်းလိုက်ရဲ့ကျပ်ငွေ4ဘီလျံလောက်ရှိတယ်အဲတကယ်လို့ဒါကိုတက်မတော်သားတွေကပေးမယ်ဆိုရင်5ဘီလျံလောက်တော့ရှိလိမ့်မယ်ဆိုတော့အများကြီးဖြစ်နေတယ်ဒီဥစ္စာကဟိုပေးလို့မပေးသင့်ဘူးပေါ့ဆိုတော့အဲ့လိုမျိုး5နှစ်လောက်လုပ်ယူနေဒီလိုမျိုးတစ်လုံးတစ်ခဲတဲ့ချင်းချင်းငွေတွေပါတွေပေးတဲ့အလေးထားဖြစ်သွားမယ်ဆိုရင်မကောင်းဘူးပေါ့ဒါ
ဒီကိစ္စအတွက်သတ်မှတ်ထားတဲ့ပုံစံဖြစ်ပေးဖို့တောင်းခံလာတာကြောင့်ဖြစ်ဆက်ထားပေးမယ်လို့ဘလို့ပုံစံနဲ့ငွေကြေးပမာဏဘလောက်ပေးမယ်ဆိုတာကိုမသိရသေးဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်အခုလိုမျိုးနိုင်ငံရေးပင်စင်ချင်းမြင့်ငွေကြောင့်နောက်အစိုးရတက်တမ်းမှာဗဏ္ဍာငွေအခက်အခဲနဲ့ကြုံတွေ့နိုင်တယ်လို့ဥခိုင်မောင်ကြီးကပြောပါတယ
်လွှတ်တော်ကိုယ်စားလှယ်တစ်လုံးတစ်ခဲတည်းပေးရမယ်ဆိုတဲ့မူရပြီးတော့နောက်အစိုးရမတက်ခင်လေးမှာပေးမယ်သဘောမျိုးဒီလွှတ်တော်ကိုယ်စားလှယ်ဒီတာဝန်ကုန်ထုံးတာနဲ့ဆက်ချင်းပေးမယ်သဘောမျိုးဖြစ်တဲ့အတွက်ဒီမှာတဲ့ဇန်နဝါရီလကုန်နဲ့ဖေဖော်ဝါရီလဆန်းကိုပေးလိုက်မယ်လို့ထင်ပါတယ်အဲ့အတွက်အဲ့လမှာတခါတည်းငွေကြေးကဟိုအပြည့်နဲ့ဆဲနဲ့ထုတ်ပေါင်းဆွဲတယ်လို့ထင်နေမယ်နောက်အစိုးရတက်တဲ့အချိန်မှာနိုင်ငံတော်ဒီမှာပန်းဟန်ဘိုးဘာမှာပေါ့နော်ဒီငွေကြေးရလူငွေအေးခဏနေတယ်ဆိုတော့သက်ဆန်နေသွားနိုင်တယ်နိုင်ငံတော်မှာလက်ပတ်သုံးဆဲတဲ့ငွေနေနိုင်တယ်လို့တော့ကျွန်တော်အဲ့လိုတွေးမိပါတယ်
လက်ရှိပြည်အောင်စုလွှတ်တော်မှာတမတော်သားကုသလေတွေမပါဝင်မဲ့ရသားလွှတ်တော်ကုသလေ400နီးပါးဟာဒီနိုင်ငံရေးပင်စင်ခန်းစားခွင့်ရမှာလည်းဖြစ်ပါတယ်။ဒါအပြင်နောက်လွှတ်တော်တက်တမှာတာဝန်မထမ်းဆောင်တော့မဲ့တိုင်းဒေသကြီးလွှတ်တော်ကုသလေတွေလည်းဒီခန်းစားခွင့်ကိုရရှိမှာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကိုထအောင်တင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ခရစ်စမတ်ရာသီရောက်တိုင်းထုတ်လွှင့်ပေးနေကြခရစ်စမတ်သင်္ချင်ကိုနားဆင်ရမှာပါ။ဒီနေ့အတွက်တော့ Justin Five ဒီဂီတာဖွဲ့ကတီးဆိုဖျော်ဖြေထားတဲ့ Santa Claus is coming to town ဆိုတဲ့သင်္ချင်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။နားဆင်ကြည့်ပါခင်ဗျာ။ခရစ်မတ်ရာသီရောက်တိုင်းထုံးလွှင့်ပေးနေကြခရစ်စမတ်ဆင်ကိုနားဆင်ကြရတာဖြစ်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်ကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ BOA မြန်မာပိုင်းမနက်ခင်းအစီအစဉ်လေးကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာယူဘက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
ကျွန်တော်တို့လည်းရေးသားဖို့ဆိုတော့ရပါမယ်လေဒီလိုမျိုးကျွန်တော်တို့ဖိအားမရှိဘူးဆိုလို့ရှိလို့ရှင်တော့ဒီကပို့ပြီးတော့ကျွန်တော်တို့ကောင်းမွန်တဲ့ကျွန်တော်တို့ဒီ
ဒါကတော့ဒီတစ်ပတ်အင်္ဂါညညဒိုက်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်မှုမှာမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာကိုနားဆင်ကြရမှာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းရေးသားသူရဲ့အာပုံမပြတ်ဘဲတုံ့သက်တင်ပြထားတာကိုနားဆင်ရမှာဖြစ်ပါတယ်။ဦးစံမိုးဝေကမက်ခွာညွန်းနဲ့အတူတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ပထမဆုံးတင်ပြပေးချင်တာကတော့ vice.com online journal မှာစောင်းမရှင်ပေါ် Verizon ရေးသားထားတဲ့စောင်းမဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်မြန်မာနိုင်ငံပဲချန်းကမုံလားဆိုတဲ့မြို့မှာမူရင်းဆေးဝါးလိုချင်သလား၊လိန်ဆက်ဆံခြင်းသလား၊တော်ရင်တိရစ္ဆာန်တွေပဲဝယ်ခြင်းသလားအကုန်လုံးရနိုင်တယ်ဆိုပြီးတော့အစချေရေးသားထားပါတယ်။တနေ့တနေ့ထောင်နဲ့ချီတဲ့တရုတ်နိုင်ငံဘက်ကနေလာရောက်လေပတ်သူတွေဟာမုံလားကိုတွားရောက်လေပတ်နေကြပါတယ်။ဘာကြောင့်လဲဆိုတော့ဖြစ်ချင်တာမှန်သမျှအဲ့ဒီမြို့မှာအကုန်လုံနေတာကြောင့်ဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။မုံလားဟာ9000စတူရမ်းမိုင်အကျယ်ဝန်းရှိပြီးတော့ရွှေတိရိကန်ဒေသမှာရှိပါတယ်။ဒီဒေသဟာမူရီရာဇာတွေအုပ်စိုးတဲ့အရက်ဒေသဖြစ်တယ်လို့ရေးသားထားပါတယ်။တချင်ကကွန်မြူနီလက်နက်ကိုင်တွေထိန်းချုပ်ထားတဲ့အဲ့ဒီနေရာတဝက်ဟာမူရီစေဝါရောင်းဝယ်ဖောက်ကားမှုတွေပြည်ထောင်စုလုပ်ငန်းတွေတော်ရင်တိရစ္ဆာန်ရောင်းဝယ်ဖောက်ကားမှုတွေနဲ့ပြည့်နေတဲ့နေရာဖြစ်တယ်လို့ဆိုပါတယ်။မျက်စိနောက်စရာမီးရောင်စုံနဲ့တောက်ပါနေတဲ့ဟိုတယ်တွေ၊လောင်းကစားဝိုင်းတွေ၊ညကလပ်တွေနဲ့ပြည့်နေပြီးတော့လောင်းကစားကိုတည်ဝင်ခွင့်ပြုမထားတဲ့တရုတ်နိုင်ငံသားတွေအတွက်တော့အတိုးချပြီးတော့ပျော်မြူးနိုင်စရာနေရာဖြစ်တယ်လို့ဒီဒေသတော်ဝင်မှရှိသမျှကြော်ညာတင်ပေါ်နေကြတဲ့တရုတ်စာတွေနဲ့ပြည့်နေပြီးတယ်လီဖုန်းဆက်သွယ်ရေးကလည်းတရုတ်နိုင်ငံကတစ်ဆင့်ဆက်သွယ်ရေးကိုရတဲ့နေရာဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။တကယ်တမ်းကြည့်လိုက်မယ်ဆိုရင်မုံလားဆိုတာမြန်မာနိုင်ငံရဲ့ဇေဒီဒီတာမဟုတ်ဘူးဆိုတာကိုပြတ်တာနေတယ်လို့ပဲလို့យေတာထားပါတယ်။2005ခုနှစ်ဝီကီလီမှာဖော်ပြထားတဲ့အရာဆိုရင်မုံလားဆိုတာဒေတာရင်းခေါင်းဆောင်တွေနဲ့မူရစ်ဘင်းနေအုပ်စိုးရဒေတာဖြစ်တယ်ဆိုပြီးတော့យေတာထားကြောင်းထောက်ပြထားပါတယ်။နေရာတကာစစ်စရေးခိတ်တွေဆိုတာကြည့်လိုက်ရင် AK-47 မောင်းပြန်တနတ်တွေလက်နက်ကင်တနတ်တွေကင်ပြီးတော့အစိမ်းရောင်အင်ဂျီတွေနဲ့ဝတ်ထားသူတွေကိုတွေ့ရလိမ့်မယ်လို့လည်းយေတာထားပါတယ်။မြန်မာနိုင်ငံကိုအများဆုံးဝင်ရောက်လေပတ်နေကြသူတွေဟာတရုတ်လူမျိုးတွေဖြစ်ကြပါတယ်။အဲ့ဒီလိုတွာလာလက်ပတ်မှုကိုတရုတ်နိုင်ငံကအခြေမီးထိန်းချုပ်ထားလို့ရတယ်ဆိုပြီးတော့လည်းရေးပါတယ်။နေဘက်ဒီမှာဆိုရင်ရေးလိုက်ငားလိုက်ရောင်းဝယ်နေကြတဲ့ဈေးကွက်တွေကိုမြင်နိုင်ပါတယ်။တကယ်တော့တရုတ်ကုန်တွေကရောင်းတဲ့လျှက်စစ်ပစ္စည်းတွေအဝိထယ်တွေနဲ့ဒေတာကန်တွေရောင်းတဲ့အသားငားတွေနဲ့ဖလှယ်နေကြတာဖြစ်တယ်လို့ဆိုပါတယ်။အပြည့်စုံဖတ်ချင်တယ်ဆိုရင်တော့ thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံသစ်ကိုစိတ်လှုပ်ရှားစွာစောင့်မျှော်နေတဲ့အာဆီယံဆိုတဲ့ခေါင်းစဉ်နဲ့ The Nation Online သတင်းစာပါဆောင်ပါတစ်ပုဒ်ကိုပြောပြပေးပါဦးမယ်။ပြီးခဲ့တဲ့လအစောပိုင်းတုန်းကဒေါက်ဆန်းစုကြည်ခေါင်းဆောင်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲအပြတ်တန်နဲ့အနိုင်ရသွားတဲ့အောင်မြင်စွာကျင်းပပြည်စည်းခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းမြန်မာနိုင်ငံတော်အသစ်ဟာဘယ်ပုံစံနဲ့ချီတက်မလဲဆိုတာနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကြားစိုးရိမ်စရာဖြစ်လာနေပါတယ်။ဒေါက်တာဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုနောက်လာမယ့်9နှစ်မှာပုံဖော်တော့မယ်လို့အာဆီယံခေါင်းဆောင်တွေကတည်တည်ချာချာနားလည်ထားကြပါတယ်။မြန်မာပြည်သူတွေကပြောင်းလဲကိုလိုလားနေခဲ့ကြပြီးဒီအနေအထားကိုဒေါက်တာဆန်းစုကြည်ကဆောင်ကျင်ပေးဖို့ကိုလည်းဆန္ဒရှိနေကြတာပါ။ရွေးကောက်ပွဲနောက်ပိုင်းမှာမြန်မာနိုင်ငံဟာမိဘုံထဲကပြန်ထလာတဲ့ Phoenix နဲ့တကောင်လို့ဖြစ်လာခဲ့ပါပြီ။ဖွံ့ဖြိုးတိုးတက်မှုတွေနဲ့ဒီမိုကရေစီရေးတွေကတခြားအာဆီယံနိုင်ငံတွေအားလုံးအပေါ်မှာပါရိုက်ခတ်လာနေတာပါ။လက်ရှိအနေအထားမှာတော့ဒေါက်ဆန်းစုကြည်ကအာဆီယံကိုလိုအပ်တာထက်လူ့ခွင့်ရေးနဲ့ဒီမိုကရေစီရေးရဲ့ပြရုပ်တစ်ခုဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုအာဆီယံကပို့ပြီးတော့လိုအပ်နေတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးဆောင်ဖို့ကပြောင်းလဲချိန်တန်ပြီဖြစ်ပါတယ်။လောလောဆယ်မှာတော့စစ်ကောင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးမှုတွေမှာအောင်မြင်စွာဆောင်ရွက်နိုင်ခဲ့တဲ့ဒေါက်တာဆန်းစုကြည်အနေနဲ့အာဆီယံခေါင်းဆောင်တွေနဲ့ထိတွေ့ဆက်ဆံမှုမှာလည်း အာဆီယံခေါင်းဆောင်တွေနဲ့ထိတွေ့ဆက်ဆံမှုမှာတော့ထူးခြားမှုတစ်စုံတစ်ရာကိုအခုထိမပြသေးတဲ့အကြောင်းရေးသားထားတဲ့ဆောင်းပါးကိုတော့ The Nation Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်
ဒါကတော့ဥဆံမိုးဝေတင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ American Style EDN သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလှတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မင်းတင်ပြမယ် EDN အသုံးက
2020 Hindsight.
ဖြစ်ပါလေစာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာတော်ရရှိများအတိပါ HIND HIND ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမဟုတ်လို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ Hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကစည်းကြီးလာတဲ့အသည့်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်းစီစဉ်တက်ဆက်ထားတဲ့ American Style idiom သုံးအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ကြပေးဖြစ်ပါတယ်။ကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားဖြစ်ပါတယ်ခင်ဗျာ
။တော်ရရှိမြတ်ခင်ဗျာမချာသေးခင်နေ့တကစားလို့သတင်းမီဒီယာလွတ်လပ်ခွင့်နေအထိုက်လျောက်ရလာတဲ့မြန်မာနိုင်ငံမှာအစိုးရပြောင်းလဲဖြစ်လာတဲ့အခါမှာသတင်းလွတ်လပ်ခွင့်နေအပြည့်အဝရလာနိုင်သလားမီဒီယာနဲ့ပတ်သက်လို့အခုစိုးရလက်ထက်မှာလုတ်ခဲ့ရတဲ့မှာနောက်စိုးရလက်ထက်ကြရရောဆက်လုတ်တင်တာဘာတွေရှိသလဲရပ်ပြစ်တင်တာတွေရောဘာတွေရှိမလဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။အရင်ဆုံးကတော့လက်ရှိစိုးရလက်ထက်မှာမီဒီယာလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးမဲ့ပုံကိုယ်ရဲ့ရေဝီရသဘောထားကိုသိချင်ပါတယ်။ဒီလက်ရှိစိုးရတက်တန်းအတွင်းမှာတော့ဒီပြည်တွင်းမှာပုဂ္ဂလိကသတင်းစာတွေ channel တွေထုတ်လာနိုင်တာတွေရှိပါတယ်။တိုင်းရင်းသားဘာသာရေးနဲ့ထုတ်တဲ့စာတမ်းတွေလည်းရှိလာပါတယ်။ဒီနိုင်ငံသားသတင်းဌာနတွေဆိုလို့ရှိရင်လည်းလို့လေတရင်ယူခွင့်တွေလည်းရလာပါတယ်ဒီလိုမျိုးတွတ်တက်မှုတွေရှိရဆိုပြီးတော့လေအစိုးရတောင်းရှိသူတွေကမကြာခဏဆိုသူတွေပြောလို့လည်းရှိပါတယ်ဆိုတော့ဒါတွေကတရင်လွတ်လပ်ခွင့်အခြေအနေကိုတကယ်တမ်းရောင်းပြန်ထင်ရတဲ့အခြေအနေမျိုးလားတခြားတွတ်တက်မှုဆွေးယုံမှုတွေအနေနဲ့ရောဘာတွေများရှိခဲ့ပါသလဲဆိုတော့ဒီမန္တလေးမြို့ကတရင်စာဆရာဦးကျော်ရင်မြင့်သဘောထားကိုအရင်ဆုံးကြားချင်ပါတယ်ဆရာဆွေးနွေးပြပါဦးခင်ဗျဟု
တ်ကဲ့ပါခင်ဗျဒီအစိုးရစိတ်လက်ထက်မှာပုဂ္ဂလိကတရင်စာတွေထုတ်ခွင့်ရလာတာကိုကျွန်တော်ကြိုးဆိုပါတယ်အဲ့တော့တခါစပီစီစီရေးကလည်းအရင်ကတင်းတင်းကြပ်ကြပ်နဲ့နေပြီးတော့ဖြတ်တော့တင်ထုတ်လုပ်နေရနေပြီးတော့ထုတ်တင်လုပ်လိုက်တာဒါလည်းတိုးတက်လာတယ်လို့မြင်ပါတယ်ဒီဆိုအပ်တဲ့လက်ချက်မှာစပီလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အရင်နဲ့ဆိုင်ရင်အများကြီးတိုးတက်ပါတယ်ဗျ
ဟုတ်ကဲ့နောက်ကျွန်တော်ဒီဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ NHK ကဆရာဦးတီယာသွေးလဲကျွန်တော်လေးလိုက်မှမှာရောက်နေပါတယ်ဆရာဦးတီယာ သွေးသဘောထားလဲဆွေးနွေးပါအောင်ခင်ဗျာအခုကျွန်တော်တို့ဒီအခုလက်ရှိအစိုးရလက်ထက်မှာပေါ့လေမီဒီယာနဲ့ပတ်သက်လို့သတင်းစာချန်နယ်တွေတော်တော်များထုတ်ခွင့်ပြုရတယ်နိုင်ငံသားသတင်းတောက်တွေလည်းဟိုဝင်ဝင်နေအရင်နဲ့ဆိုင်ပို့ပြီးရလာတယ်ဆိုတာမျိုးပေါ့လေရှိလာတယ်ဆိုတော့ဒီပြီးခဲ့ဒီအခုလက်ရှိဒီအစိုးရလက်ထက်မှာဆောင်ရွက်ခဲ့သမျှတွေထဲမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဘလောက်များဟိုတိုးတက်မှုရှိသလဲနောက်တက်ဟိုလိုအပ်နေတာတွေရောဘာတွေများမြင်မိလဲဆရာအနေနဲ့
အဓိကတော့ဒီစင်စာပေါ့နော်ဒီဒီစင်စာပြီးခဲ့တဲ့ကိစ္စစင်စာအဖွဲ့ကိုဖျက်သိမ်းပေးလိုက်တာကတော့အဓိကတိုးတက်မှုပေါ့အဲဒီနောက်ပိုင်းမှာကျွန်တော်တို့ဒီဒီထဲမှာရှိတဲ့သတင်းစာတွေကလောလောလည်ရေးခွင့်ရလာတယ်တခုပဲအားလုံးကပြဿနာကြုံနေရတာကအဲဒီရေးတဲ့အခါမှာအဲရေးသားမှုတွေနဲ့ပတ်သက်ပြီးတချို့ကိစ္စတွေပေါ့နည်းနည်း sensitive ဖြစ်တဲ့မှာစီရေးသတင်းလိုကိစ္စမျိုးတွေနောက်တစ်ခါနိုင်ငံတော်ကြီးခဲ့လို့မျိုးပုဂ္ဂိုလ်မျိုးဝေဖန်ရေးသားတဲ့ကိစ္စမျိုးတွေနောက်တစ်ခါဘာသာရေးနဲ့ပတ်သက်လို့လာပါလိမ့်ဒီကုန်းလေးစပတ်တူရေးသားကိစ္စမျိုးတွေမှာတော့ပြဿနာရှိရပါတော့ရှိရဆိုတော့ကစင်စာမရှိတော့တဲ့ခါကျတော့တစ်ဖက်မှာဘာကနေပြင်လာလဲဆိုတော့ကျွန်တော်တို့တရားဆွဲခံရတဲ့ကိစ္စတွေရေးယူခံရတဲ့ကိစ္စတွေနောက်ပြီးတော့အရေးယူရဲ့အခါမှာလဲဟိုကျွန်တော်တို့ဒီမတန်တဆပေါ့နော်ပြစ်ဒဏ်ကိုကြီးကြီးလေးလေးချတဲ့ကိစ္စမျိုးတွေပေါ့နော်ဆိုဒီလိုကိစ္စမျိုးတွေရှိလာရှိတဲ့ခါကျတော့ကျွန်တော်တို့တင်းနေရအရင်လိုတိဖြတ်တာမျိုးမရှိတော့ဘူးဆိုတော့လည်းပဲကျွန်တော်တို့ဒီအရေးယူခံရမယ်ဟာတရားဆွဲခံရမယ်အကြီးရနေပြီးတော့လေးပြင်လဲဆိုတော့ကိုယ့်အကူစံစာဖျက်ရတဲ့သဘောတွေရှိလာတယ်ပေါ့ဗျာ။ဆိုဒီလိုအနေထားလေးတွေအဲ့တော့ကျွန်တော်တို့ရှင်မှာတော့တိုးတက်ခြင်းလိုတယ်။ဒီဘက်ကတော့ဟိုဒီကျွန်တော်တို့လုံးလုံးလည်းရေးသားဖို့ဆိုတော့ရပါမယ်လေဒီလိုမျိုးကျွန်တော်တို့ဖိအားမရှိဘူးဆိုလို့ရှိလို့ရှင်တော့ဒီထက်ပို့ပြီးတော့ကျွန်တော်တို့ကောင်းမွန်တဲ့ကျွန်တော်တို့ဒီသတင်းလောကကိုကျွန်တော်တို့ကြည့်ဖောက်ဆိုင်မှာပေါ့
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်ဒီတမကသတင်းချန်နယ်ကသတင်းတော့ကျုပ်ဒီမက်ရွှေမုံလည်းရှိနေပါဆိုတော့မက်ရွှေမုံရဲ့သဘောထားလည်းဆွေးနွေးပါအောင်ခင်ဗျာကျွန်တော်လက်ရှိအစိုးရတက်တန်းမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့အစိုးရအကောင့်ဘာတွေများမြင်မိလဲ
လက်ရှိသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဒီအရင်ထက်ဆိုင်အထိုင်လေးရောက်ဒီလွတ်လပ်ခွင့်ရှိလာတာတော့ရှိတယ်ဒါပေမဲ့အခုရှိတာကဒီရေးသားတဲ့အပေါ်မှာခုနကပီရသေးပြောသလိုပေါ့ရေးသားတဲ့အပေါ်မှာဟောဒီစံစာပိုင်းနဲ့ပတ်သက်လို့ရှိရင်ဟိုအရင်တော့ဖြတ်တောက်တာတွေကိုရှိလို့ဒီဟာတက္ကနာလည်းရှိခဲ့ပဲအခုချိန်မှာတရားစွဲဆိုမှုကအလွယ်တကူကတက္ကနာဖြစ်နေတယ်ဘယ်လိုလဲဆိုဥမာတက်ပိုင်းဆိုင်ရာသတင်းတွေဆိုရင်မီဒီယာနဲ့နဲ့နှစ်ချိန်တွေ့တယ်ဘာမှသူကြရတဲ့တက်ကရမလာဘူးတက်ကသတင်းတွေပတ်သက်လာလို့ချင်းရေးလို့ချင်းဒါပြဿနာတက်နိုင်တယ်ဒါပေမဲ့ဥမာပေါ့ဒီဒီစစ်လက်ထက်မှာပဲ unity ဆိုလို့ရှိရင်သတင်းတစ်ပုဒ်ကြောင့်ပဲအခုလိုမျိုးဟိုနှစ်ချိန်ကြာများတော့ထောင်နေကြခံရတာဒါတွေရှိနေပြီကတော့မီဒီယာလွတ်လပ်ခွင့်ရအပြည့်အဝဘာမှမရှိသေးဘူးလို့တော့ကျွန်မတို့အနေနဲ့မြင်တယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဆွေးနွေးပွဲတဲ့ပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တရားလည်းရှိပါတယ်ကိုဘိုဘိုမြင့်တန်တွဲမျိုးပါကိုဘိုဘိုမြင့်ရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့မီဒီယာတော့ကနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ပထမဆုံးဟုတ်ကဲ့သတင်းစာနယ်တွေကလွတ်လပ်လပ်ထောက်ခွင့်ရလာတာကိုကြိုးစားပါတယ်နောက်ပြီးတော့ရှိရင်ဒီမီဒီယာမှာလွတ်လပ်လပ်ပြောခွင့်ရလာတာတွေကိုလည်းကြိုးစားပါတယ်ဒါပေမဲ့တခုရှိတာကတော့ဒီတခြားနိုင်ငံတွေတခြားမီဒီယာတွေနဲ့ရှင်းလိုက်တယ်နိုင်ငံတကာမီဒီယာတွေနဲ့ရှင်းလိုက်တယ်ဆိုရင်မြန်မာနိုင်ငံရဲ့မီဒီယာဟာတော်တော်ကျဆင်းနေတာကိုတွေ့နေရတယ်ဒီဒီနိုင်ငံမှာမီဒီယာတွေဖြစ်တဲ့ရုပ်မြင်သံကြားဗီဒီယိုတို့ဆိုလို့ရှိရင်လည်းဒီ VOE တို့ BBC တို့နဲ့ရှင်းကြည့်လိုက်မှဆိုလို့ရှိရင်တော်တော်ကြီးကိုကျဆင်းနေတာကိုတွေ့နေရတယ်အစိုးရရဲ့ကောင်းချောင်းကိုပဲတော်ပြီးတော့အစိုးရလုပ်နေတဲ့အမှားယုံမှုတွေလွဲချော်မှုတွေဘာသာရေးမှာဆိုတဲ့တစ်ဖက်သက်ဆံမှုတွေဒီဥစ္စာတွေကိုကြတော့တို့ကပြောဖို့ကြတော့တို့အနေနဲ့လွတ်လွတ်လပ်လပ်ပြောခွင့်မရဘူးလွတ်လွတ်လပ်လပ်ဝေဖန်ခွင့်မရဘူးတို့အနေနဲ့တို့အစိုးရကောင်းကြောင်တို့အဖွဲ့အစည်းကောင်းကြောင်ဒီလိုပဲတစ်ဖက်သက်ကြီးပဲလွတ်တစ်ဖက်သက်ကြီးပဲပြောနေတာ哦ပဲဒီလိုမီဒီယာလောကမှာအခုအထိတွေ့နေရသေးပဲအရက်သားအစိုးရပြောင်းလာခဲ့ပြီမဲ့လေဒီစစ်အစိုးရနဲ့အရက်သားအစိုးရကိုပြောင်းလာခဲ့ပြီမဲ့လေဒီမီဒီယာကတော့လုံးဝလွတ်လပ်မှုကတော့မရှိသေးဘူး
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါအခုတချို့ကထောက်ပြနေရတယ်ရှိပါတယ်ဒါကပရင့်မီဒီယာတွေအပိုင်းမှာလွတ်လပ်မှုတွေကတော့ရလာတာမှန်တယ်ဒါပေမဲ့ဟို broadcast media ပေါ့နော်အသံလွှင့်မီဒီယာလုပ်ငန်းတွေမှာじゃအစိုးရရဲ့ထိန်းချုပ်မှုတွေကဟိုကြီးမားမားရှိနေတော့မယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆရာဦးကျော်ရင်မြင့်သဘောထားဘယ်လိုရှိပါသလဲခင်ဗျာဒီကိစ္စမှာ
ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုသဘောတူပါတယ်ဗျာဟိုသဘောကူကျွန်တော်တို့ FM နေ public လို့NGO လို့ရနိုင်တဲ့ FM တွေရှိပြီမဲ့ FM တွေကသူတို့အတန်တွင်းမှာဒီအကုန်လုံးကိုတင်ပြပြီးမှတွင်းရတယ်လို့သူတို့ပြောပါတယ်အဲ့ဒီတော့ထိချုပ်မှုကအပြည့်အဝရှိနေတဲ့အနေအထားမှာရှိနေတော့မှာပ
ဲဟုတ်ကဲ့ဥတီရသွေးသဘောထားခင်ဗျာကျွန်တော်တို့ဒီ broadcast media အပါဝင်ပေါ့လေသတင်းမီဒီယာလွတ်လပ်ခွင့်တွေမှာတခြားလွတ်လပ်ခွင့်တွေပို့ပြီးရေးရေးမြန်းရလာဖို့လိုတဲ့အပိုင်းတွေဘယ်ပိုင်းတွေကျန်နေသေးလဲ
အဓိကတော့ဆိုတော့ပြောတဲ့ပေါ့နော် internet media ဆိုတော့လွတ်ထားပေးတယ်ဒါ internet streaming media တွေလေကျွန်တော်ကဟိုကျွန်တော်တို့ဒီဗီဒီယိုနဲ့ပတ်သက်လို့ဟလာဗီဒီယိုသတင်းတွေ ထုတ်တာတွေအဲဒါတွေဆိုလို့ကျွန်တော်တို့ print media တွေလိုပဲပြဿနာတက်ကမှာတက်တာပေါ့နော်မကဲခြင်းကတော့သူကထုတ်ပြန်လို့ရတယ်ဟလာဘာမှပြရတက်တာမရှိတော့ဘူးအဓိကကျွန်တော်တို့တိုင်းပြည်မှာကပြည်ထဲမှာထုတ်ဆွဲနေကျွန်တော်တို့ဒီရုပ်မြင်သံကြားနဲ့ radio တွေကိုထိန်းထားတာတော်ဆိုးသေးတယ်ဟိုကျွန်တော်ဒီလူလူကနေပဲပေါက်ပွားလာတယ်ဟိုပေါ့နော်ကျွန်တော်တို့ဒီ private sector နေပြီးတော့ဒီကံကြတာတခုကိုပိုင်ပြီးတော့အထုတ်မှုဆိုတာမဖြစ်နိုင်အောင်ကိုတခါတည်းတော်တော်ကြီးကိုဟိုဥပဒေမှာလုပ်ထားရဲပေါ့နော်။နောက်ပြီးတော့ကျွန်တော်ရေဒီယိုဆိုလို့ရှိရင်ကျွန်တော်တို့ကတော့ TV ချင်းကဟိုနီးစက်တဲ့အစိုးရကနီးစက်တဲ့တွေကိုချပေးတာတို့နောက်တစ်ခါဒီ station တွေအားလုံးကိုလည်းဒီမြန်မာအတန်းနဲ့ attach လုပ်ထားပြီးအချိန်မြင့်ချဆိုင်လို့ရအောင်အချိန်လေးကိုဖန်တီးထားတာလို့ဆိုတော့အထူးရအနေနဲ့ကဟိုဒီ media တွေပေါ်မှာအရန်ကားတဲ့ပေါ့နော်။အရန်တတိထားလုံးလေအဲ့တော့စိတ်ပေါ်တော့ဒါလည်းကျွန်တော်နိုင်ငံရေးနဲ့ဆက်ဆက်ပါတယ်နိုင်ငံရေးကတပြေးပြေးရောက်လာတော့သူတို့လည်းတပြေးပြေးချင်းလောက်လာမှာမတွေ့တော့ဘူးဒါပေမဲ့အခုအချိန်ကြီးကတော့ဒီလုပ်ငန်းတွေဟာနိုင်ငံတကာမှာ solution နဲ့ FM လုပ်ငန်းတွေပါ solution တာကြောင်းနေပါတယ်ပါလို့ကြားတယ်ဆိုတော့ဟိုပြည်သူလူထုကပို့ပြီးတော့ချင်းကျွန်တော်တို့ဒီပုံကလေးကပေါ့နော်ပြည်သူလူထုပြောတာပုံကလေးကဒီကပို့ပြီးလို့လက်လက်ဒီလုပ်ငန်းတွေမှာဟာအတန်နဲ့လုပ်ငန်းတွေနဲ့ရုပ်မြင်သံကြားထုတ်ပြန်တဲ့လုပ်ငန်းတွေမှာဟိုပါဝင်ဝင်ပါဝင်လာနိုင်အောင်လုပ်ပေးရမယ်ဒါမှကျွန်တော်တို့တိုင်းပြည်မှာရှိတဲ့ကျွန်တော်တို့ဒီပုဂ္ဂလိကလုပ်ငန်းပုဂ္ဂလိကခန်းကဏ္ဍအရန်တိုးတက်လာမယ်အဲ့လိုမဟုတ်ဘဲနဲ့ဒါတွေလုံခြုံရေးနဲ့အရန်သက်ဆိုင်နေဆိုပြီးအရန်စိတ်ကွက်ထားတဲ့ဥပဒေတွေပါထည့်ဆွဲထားတဲ့ဥပဒေတွေနဲ့ပါစားစီထားတဲ့ပုံမျိုးရှိနေတာဒါကောင်းတဲ့လားလားမဟုတ်ဘူးဒါကတော့မကောင်းဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာဆိုတော့အခုဒီပြီးခဲ့တဲ့ဒီရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအနိုင်ရသွားတဲ့အတွက်အစိုးရအသစ်မှာဥဆောင်မှုလည်းရှိနေပါတယ်ဆိုတော့ဒါမဲ့ဒီ NLD ဥဆောင်တဲ့အစိုးရအသစ်လက်ထက်မှာရောမီဒီယာလွတ်လပ်ခွင့်တွေပိုရလာနိုင်မယ်လို့မျှော်လင့်လို့ရမလားဆရာဦးကျော်ရင်မြင်အမြင်ဆွေးနွေးပါအောင်ခင်ဗျာ
ပိုပြီးတော့မီဒီယာလွတ်လပ်ခွင့်တွေရလာခြင်းမယ်လို့မျှော်လင့်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီ NLD ကိုယ်တိုင်ကဒီမိုကရေစီကိုပေါ်ဆောင်မယ်လို့ကြွေးကြော်ထားတာပါအဲ့ဒီတော့ဒီမိုကရေစီနဲ့ဆန့်ကျင်တဲ့မီဒီယာပြည်နှိမ်မှုတွေအားလုံးကို NLD ကပြောင်းပြန်လှန်ပစ်ပြီးတော့မှမီဒီယာလွတ်လပ်ခွင့်တွေပြေဝပေးမယ်အစိုးရတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်တော့မျှော်လင့်ပါတယ်
ဟုတ်ကဲ့ကျွန်တော်မတ်ရွှေမောင်ရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျာဒီ NLD ပါတီအနေနဲ့ဒီမီဒီယာနဲ့ဆက်ဆံရေးရင်းနှီးမှုအတိုင်းအတာတွေကဒီအစိုးရသည့်လက်ထက်မှာရောအားရချင်တဲ့ဆရာအခြေအနေတွေမြင်ရလိမ့်မယ်လို့ယူဆလားခင်ဗျာ
အခုလက်ရှိအနေထားမှာဆိုလို့ရှိရင်တော့ဗောဒီ NLD ကဒါအခုအနာလွဲမယ်ဆိုတာပဲရှိသေးတယ်ဗောလက်ရှိအနာကမရသေးဘူးလို့တော့ဆိုလို့ရတယ်ဒါကြောင့်မလို့ဒီလေးလပိုင်းအနာလွဲပြီးတဲ့နောက်ပိုင်းကျလို့ရှိရင်တော့ဒါကျွန်တော်တို့အနေနဲ့တော်တော်သုံးသပ်မှာဗောနော်ကျွန်တော်တို့ကလည်းအခုဒီပြန်ကြားရေးလို့ဌာနမျိုးတွေဗောဒီစာပေစီစီရေးကပြီးခဲ့ပြီမဲ့ဒီပြန်ကြားရေးဌာနရှိနေသေးတယ်ဗောနော်အဲ့ဒီမှာလည်းဒါအထိုင်းလျောက်မီဒီယာသမားတွေကအဆင်မပြေမှုတွေတော်တော်များများလည်းကြုံခဲ့ရတယ်ဗောကျွန်မရအခါကျတော့အစိုးရအသစ်တစ်ခုပြောင်းလာတဲ့အခါမှာပေါ့ဒီလိုဌာနတွေနဲ့ဘယ်လိုရှေ့ဆက်ပြီးတော့မီဒီယာသမားတွေနဲ့တိစပ်မှုတော့မှာအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်လာမလဲဆိုတာကိုကျမတို့ကတော့အခုချိန်မှာဟိုအတိအကျအနေနဲ့ဘာလို့မှဝေဖန်ပေးဖို့အဆင်မပြေသေးဘူးရှင်။ဘာဖြစ်လို့လဲဆိုတော့ဒီလေးလပိုင်းရဲ့အနာလွဲပြီးတဲ့နောက်ပိုင်းကိုကျမတို့ရှေ့ဆက်ပြီးတော့သုံးသပ်ဖို့လိုသေးတယ်လို့ကျမအနေနဲ့ထင်မြင်မိတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါခင်ဗျဒီပြီးခဲ့တဲ့ဒီဘက်တမပဲဒီမြန်မာနိုင်ငံမှာလောက်သွားတဲ့ဒီမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံမှာပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောသွားတာရှိပါတယ်ဒီပုဂ္ဂလိကနဲ့နိုင်ငံပိုင်မီဒီယာတွေဖွံ့ဖြိုးတိုးတက်အောင်ကုအစိုးရတက်တမ်းမှာလောက်ခဲ့တဲ့နောက်ထပ်ဟိုလုပ်ဖို့ရည်ရထားရည်လည်းသူပြောသွားပါတယ်ဒီထဲမှာဒီပြန်ကြားရေးဝန်ကြီးအစ်စ်ကိုတာဝန်နဲ့ဆက်လွှမ်းမယ်မီဒီယာကိစ္စနဲ့ပတ်သက်လို့နိုင်ငံကနဲ့ပေါက်လုံနေတာတွေကိုဆက်လုပ်တင်မတင်အစိုးရအစ်စ်ကစဉ်းစားလိုက်မယ်အခုသူတို့ဒီညီလာခံအောင်မှဒီဇင်ဘာမှာကျင်းပတာဒီနောက်ဆိုးအစ်စ်အတွက်စဉ်းစားကြရတယ်ရအောင်သူတို့ရည်ရွယ်ဆွေးနွေးဆိုတော့သဘောထားလေးသူပြောသွားပါတယ်ဆိုတော့ဒီအခုလက်ရှိအစိုးရလက်ထက်မှာဆောင်ရွက်ခဲ့တဲ့ဒီမီဒီယာလုပ်ငန်းတွေကနောက်ဆိုးအနေနဲ့ဆက်ပြီးတော့ဟိုတည်ဆောင်သွားတဲ့ကိစ္စတွေဘာတွေရှိမယ်လို့ယူဆလဲဆရာဦးကျော်ရင်မြင့်သဘောထားဆွေးနွေးပါဦးခင်ဗျာ
တည်ဆောင်သွားတဲ့နယ်တည်ဆောင်မသွားတဲ့နယ်ကိုကျွန်တော်အရင်ပြောချင်ပါတယ်ဗျအဲ့ဒီဒီနေ့ကျွန်တော်ခင်းကြီးသွားနေပါတယ်အောင်ပန်းလို့ရွှေညောင်လို့ကြောက်တဲ့အခါမှာပြောဖြစ်တဲ့စကားကတော့ဝန်ကြီးဌာနတွေဖောင်းပွားနေတဲ့အကြောင်းအဲ့ဒီအကြောင်းတွေကိုပြောဖြစ်ပါတယ်အသေးရွယ်မတူဖြတ်သန်းမှုမတူတဲ့သူတွေနဲ့ပြောပြစ်တယ်အားလုံးကကြံကြဲရေးဝန်ကြီးဌာနဆက်မရှိသင့်တော့ဘူးဆိုတော့အကြောင်းအရာကိုမတိုင်မြင်ပဲနဲ့တဘောတည်းပြောပါတယ်ကျွန်တော်လည်းသူတို့နဲ့တဘောတည်းပါပဲလာမယ့်2025မှာတာဝန်ယူမဲ့အစိုးရအဖွဲ့တာဝန်ယူမဲ့ကြံကြဲရေးဝန်ကြီးကကြံကြဲရေးဝန်ကြီးဌာနကိုရှော့ချပြစ်သိမ်းမှုတွေလုပ်တဲ့နယ်လို့ထင်ပါတယ်ဒါကလုံးဝတည်ဆောင်မသွားတဲ့နာပါလက်ရှိကြံကြဲရေးဝန်ကြီးဌာနမှာဝန်ထမ်း3000ကျော်ရှိတယ်အဲ့ဒီဝန်ထမ်းတွေကိုတင့်တဲ့နေရာတွေမှာပို့ပြီးတော့မှရှော့ချတာပြီးလုပ်ရပါလိမ့်မယ်။အဆက်ပြတ်တည်ဆောင်သွားတင်တာကတော့ဒီကြံကြဲရေးဝန်ကြီးဌာနရဲ့လုပ်ငန်းတာဝန်တွေကိုတခြားဝန်ကြီးဌာနတွေကိုလွှတ်တောင်းပေးတင်ပါတယ်။ဥပမာရင်းကျေးမှုဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့မှ စာပေပိမှန်ကအလုပ်မျိုးတွေဆက်လုပ်ဖို့နောက်တစ်ခါကလေးစာပေဖွံ့ဖြိုးရေးလိုအမျိုးတွေဆက်လုပ်ဖို့လို့ဆက်ပြီးတည်ဆောင်သွားတယ်လို့မြင်ပါတယ်။နောက်တစ်ခါပြန်ကြေးဝန်ကြီးတဲ့အနေနဲ့ဆက်လုပ်ဖို့ကြံနေသေးတဲ့ broadcasting law လိုအမျိုးတွေကိုပြင်ရအောင်တည်ဆောင်သွားဖို့လိုလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
Okay so ကျွန်တော်တို့ဆရာဦးတီယာသွေးနဲ့ပြန်ဆက်သွယ်လို့ရပါပြီ။ဆရာဦးတီယာသွေးသဘောထားကိုခင်ဗျာကျွန်တော်တို့ဒီအစိုးရအသစ်အနေနဲ့ဒီလက်ရှိအစိုးရလက်ထက်ကနေပြီးလလွဲလက်ပြောင်းလုပ်တဲ့ကိစ္စတွေနောက်ပြီးတော့ဖေရှားပြစ်တဲ့ကိစ္စတွေဘယ်လိုမျိုးရရှိမလဲ။ဥပမာဆရာဦးကျော်ရင်မြင်ရတာဒီပြန်ချားရေးလို့အဖွဲ့အစည်းမျိုးတွေကမရှိသင့်ဘူးလို့ပြောပါတယ်။ဆိုတော့ဒီအစိုးရအပေါ်သတင်းဌာနတွေလို့သတင်းစာတွေလို့ဒီလိုမီဒီယာတွေရောဒီပြန်ချားရေးဝန်ကြီးဌာနတွေရောဆက်ရှိဖို့လိုသေးလား။ဆရာဦးတီယာသွေးသဘောထားဆွေးနွေးပါဦးခင်ဗျာ။
အဓိကပြန်ကြိုင်းဝင်ဌာနဆိုတော့ဟိုကျွန်တော်တို့တိုင်းပြည်ဆက်ပြီးတော့မလို့အပ်တော့ပြပါဘာလို့လဲဆိုတော့ပြန်ကြိုင်းဝင်ဌာနဆိုတော့တောက်လျှောက်သူကဝါရဆန့်ချီတွေကိုတောက်လျှောက်ကျွန်တော်ပြီးခဲ့တဲ့အဲအဲကျွန်တော်တို့ဒီဒီဒီဖြစ်ဆိုရကာလမှာဩအဲ့ဒီမတိုင်ခင်ဟိုဆိုရှယ်လေးအဆိုရကာလမှာဩဒါဝန်ဆက်ဆောင်ကြတယ်ဒါကသူခစ်စနစ်အရာသူတို့ရဲ့ဝါရဆန့်ချီကိုတာဝန်ယူဆောင်ရွက်ဖို့တကူအမျိုးမျိုးပေါ့နော်ဒီပြန်ကြိုင်းဝင်ဌာနဆိုပြီးထူထောင်ပြီးတော့အမျိုးမျိုးဆောင်ရွက်ခဲ့ကြတာပေါ့အခုချိန်ကမှကြတာလေကျွန်တော်မလို့အတော့ဘလို့ကျွန်တော်တို့ဒီဝင်ကြီးဌာနအပေါ်တော့ပြန်ကြပြီးတော့ဝင်ကြီးဆက်ထားတယ်ပါလေပြန်ဆက်ထားပြီးတော့ကျွန်တော်တို့ဒီအစိုးရနဲ့ပတ်သက်လို့သိချင်းသိလိုက်တဲ့ information တွေဒီနေ့အချက်အလက်တွေထုတ်ပြန်ပေးဖို့တော့ပြူကတာဝန်ယူဖို့လိုအပ်ပါလိမ့်မယ်နောက်တခြားပုံလေးရေးနဲ့ပတ်သက်တဲ့ကိစ္စတွေပေါ့နော်ဒါအစိုးရတက်ကနေဆက်မှတ်လာမယ်ဒါအစိုးရအနေပြီးတော့တာဝန်ယူဆောင်ရွက်တဲ့လေပြန်ကြားရေးနဲ့ဆက်ဆိုင်တဲ့ကိစ္စတွေပညာရေးဘူးတူတာနဲ့ပတ်သက်တဲ့ကိစ္စတွေဒီလိုမျိုးအစိုးရဆောင်ရွက်တဲ့ဒီစီမံကိန်းတွေနဲ့ပတ်သက်လို့ဘူးတူတာဟာပြီးဖို့ information ပြီးဖို့ထုတ်ပြန်တဲ့ကိစ္စမျိုးတွေမှာတာဝန်ရပို့တဲ့ရှိတဲ့ဌာနတစ်ခုနေလည်းပဲရှိခဲ့တယ်လို့ထင်ပါတယ်ခင်ဗျာ
Okay မရှိမောရဲ့သဘောထားခင်ဗျာဒီအစိုးရအဘော်သတင်းဌာနတွေလိုမျိုးပြန်ကြားရေးဝန်ကြီးဌာနလိုမျိုးအဖွဲ့အစည်းမျိုးတွေရောဆက်ရှိနေသေးနေတယ်လို့ယူဆလားခင်ဗျာ
ဟုတ်ကဲ့ယခင်ဒီစိုးရလက်ထက်ကလေးရပါတော့အခုချိန်ကြီးပေါ့ဒီကျမတို့ကဒီရသစိုးရလက်ထက်မှာဆိုရင်လည်းပဲဒီပြန်ကြားရေးဌာနနဲ့မီဒီယာနဲ့ဆိုတာတရားစွဲပုံမှန်ပေါ့နော်တရားစွဲခံရတာပြန်ကြားရေးဌာနကယူပဲစွဲတာများတယ်ဒါကြောင့်မလို့ပြန်ကြားရေးဌာနဆိုတာကကျမတို့မီဒီယာပေါ်မှာလည်းအဲ့လိုပေါ့အမျိုးသေးကြီးတလို့ပုံစံမျိုးလည်းဖြစ်နေတယ်ဒါကြောင့်မလို့ပြန်ကြားရေးဌာနကျမတို့တက်လည်းလုံးဝမလိုအပ်တော့ဘူးလို့ထင်နေချင်း
ဟုတ်ကဲ့ကျေးဇူးပါခင်ဗျာတခုရှိတာကတော့ဗောလေမြန်မာနိုင်ငံရဲ့ဒီသတင်းမီဒီယာလောကဟာဟိုတက်တန်းနှုတ်နယ်သေးတယ်လို့တချို့ကဒီကြွန့်ကျင်မှုဘိုင်းမှာလည်းအားနည်းနေသေးတယ်ဆိုပြီးတော့တချို့ကထောက်ပြပြီးထူးထူးဖြစ်တော့ဒီအာနာဘန်ဒီပဲပိုင်းရဗောလေအထက်ခုရှိဖို့လိုသေးတယ်ဆိုပြီးတချို့ပြောတဲ့အမြင်သဘောထားတွေလည်းကြားပါတယ်ဆိုတော့ဒီသဘောထားတွေပေါ်မှာရောဆရာဦးကျော်ရင်မြင်သဘောတူပါသလားခင်ဗျာ
အဲလုံးဝသဘောမတူပါဘူးဗျာအဲ့ဒီအထင်းကုတ်တည်းရှိတဲ့လို့ပြောတဲ့သူတွေကတက်တက်မဲ့လူလူချင်းအထင်သေးတဲ့သဘောလူဘဝရဲ့သဘောတခြားသူတွေကိုကိုယ့်လောက်အသိမြင်မရှိဘူးလို့ယူဆတဲ့သဘောမျိုးဖြစ်နေပါတယ်။စပီစီစီကဒီထုတ်ကနေပြီးတော့အခုထုတ်တင်ကိုပြောင်းလိုက်တယ်။အစိုးရပူပန်တဲ့လောက်ဘာမှကတောင်းကနေဖြစ်မလာပါဘူး။ဒါကြောင့်မို့လို့အဲ့ဒီလိုစင်စာတို့စီစီရေးတို့ဆိုတာဒီကျွန်တော်ကတော့လုံးဝမလိုအပ်ဘူးလို့မြင်ပါတယ်။အဲ့ဒီလိုရှိတဲ့လူမြင်တဲ့သူတွေကလူလူချင်းအထင်ပေးတဲ့အမြင်တွေလို့သာဝေဖန်နေမှာကြာ။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့သတင်းစာဆရာဦးကျော်ရင်မြင့်ဂျပန်သတင်းဌာန NHK ရဦးတီယာသွေးတမကသတင်းချန်နယ်ရသတင်းတောက်ချုပ်မွှေမုံအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့ကိုအောင်လင်းဦးစီစဉ်တက်ဆက်ထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်ပြန်လည်ထုတ်လွှင့်ချက်ပဲဖြစ်ပါတယ်ဗုဒ္ဓဖူးနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
ရုရှားနိုင်ငံမှာရှိတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်အဆိုရရဲ့ဆက်လက်ကန့်သတ်မှုတွေအတွက်အမေရိကန်ပြည်ထောင်စုကအလွန်အမင်းစိုးရိမ်မိပါတယ်မကြာသေးခင်ကပဲ Open Society Foundation နဲ့ Open Society Institute Assistant Foundation တို့ကိုမလိုလားတဲ့အဖွဲ့အစည်းတွေဖြစ်တဲ့ရုရှားအာဏာပိုင်တွေကကျင်းပလိုက်ပြီးဒီဖွဲ့ရင်းနဲ့လက်တွဲလုတ်ကင်နေတဲ့ရုရှားအဖွဲ့စည်းတွေကိုလည်းထောက်ပံ့ငွေတွေဆက်မပေးတော့ဘူးတားမြစ်လိုက်ပါတယ်။ရုရှားအစိုးရရဲ့ NGO ဖွဲ့တွေပေါ်နှိမ်နင်းနေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်လုတ်ခဲ့တဲ့ဒီလုတ်ရဲ့ကြောင့်ရုရှားလူလူအနေနဲ့ကမ္ဘာကြီးနဲ့ပိုပြီးတော့ကင်းကွာလာစေပါတယ်။2015ခုနှစ်မေလမှာအတည်ပြုခဲ့တဲ့ဥပဒေအရရုရှားအစိုးရရှေ့နေချုပ်ယုံအနေနဲ့ရုရှားနိုင်ငံရဲ့လုံခြုံရေးကာကွယ်ရေးဒါမှမဟုတ်ဖွဲ့စည်းပုံအခြေခံဥပဒေကိုထိခိုက်စေတယ်လို့ယူဆတဲ့နိုင်ငံခြားဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေကိုမလိုလားအပ်သူတွေအဖြစ်သတ်မှတ်ပြီးတားမြစ်ပိုင်ခွင့်ပေးထားပါတယ်။
ဇူလိုင်လမှာတော့ NED လို့ခေါ်တဲ့နိုင်ငံတကာဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအထောက်ပံ့အဖွဲ့ဟာမလိုလားအပ်တဲ့အဖွဲ့အစည်းအဖြစ်ပထမဆုံးကြေညာခံခဲ့ရပါတယ် Open Society Foundations အဖွဲ့ရေးအပေါ်လှုပ်ခဲ့တဲ့ဒီလှုပ်ရဟာဆိုရင်ရုရှားနိုင်ငံမှာတီးခြားလွတ်လပ်တဲ့အဖွဲ့အစည်းတွေလူလူကြားအခြေတင်ဆွေးနွေးမှုတွေအတွက်နေရာကျင်းတစ်ထက်ကျင်းအောင်ရုရှားဆိုရကအင်တိုက်အားတိုက်လှုပ်ဆောင်လာတာကိုပြသရာရောက်ကြောင်းနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်မှုအဖွဲ့ Human Rights Watch ရဲ့ဥရောပနဲ့အာရှအလဲပိုင်းဆိုင်ရာညွန့်ကြားရေးမှူး Hugh Wilson ကပြောပါတယ်မလိုလားသူတွေလို့ဆိုတဲ့ဥပဒေနဲ့အကောင့်ထက်ဖို့ဆောင်ရွက်နေတဲ့လောက်ရက်တွေဟာရုရှားနိုင်ငံကပြည်သူလူထုလွတ်လပ်ခွင့်တွေအတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်ခဲ့ရတယ်လို့လည်းပြောပါတယ်ဒီဥပဒေအရမလိုလားအပ်တဲ့အရက်ဖက်အုပ်စုတွေလို့ဆိုတဲ့လူမှုအဖွဲ့အစည်းတွေနဲ့ပတ်သက်နေကြတဲ့ရုရှားနိုင်ငံသားတွေအနေနဲ့ဒဏ်ငွေကနေအမြင့်ဆုံးထောင်နဲ့6နှစ်အထိရင်ဆိုင်ကြရမှာဖြစ်ပါတယ်ဒါဟာဆိုရင်တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတွေပေါ်2012ခုနှစ်ကလေးကရုရှားအစိုးရကနှိမ်နှင်းလာတဲ့အစီအစဉ်တွေတဲကတခုပဲရှိသေးတယ်လို့လည်းနိုင်ငံတကာလူ့ခွင့်ရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့ HRW ကပြောပါတယ်ပြည်ပလက်အောက်ခံလို့ခေါ်ကြတဲ့ဥပဒေနဲ့လည်းရုရှားအာဏာပိုင်တွေကပြည်ရင်းမှာရှိတဲ့ NGO တွေကိုနှိမ်နှင်းနေတာပါပြည်ပကဗန္ဓာရေးအထောက်ပံ့ရယူနေတဲ့ရုရှားနိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေကိုကန့်သက်တဲ့နေရာမှာအတုံးချနေတဲ့ဥပဒေအရပြည်ပလက်အောက်ခံအဖွဲ့အစည်းအဖြစ်သတ်မှတ်ခံရတဲ့ရုရှား NGO ပေါင်းဟာဒီဇင်ဘာလ1ရက်နေ့အထိဆိုရင်105ဘွဲ့ရှိပါတယ်။ရုရှားလူထုအနေနဲ့ကိုယ့်ရဲ့စိတ်ကူးစိတ်တမ်းတွေကိုလွတ်လပ်တဲ့ဈေးကွက်မှာရှင်ပြိုင်ခွင့်တွေပွင့်လင်းမြင်သာပြီးတော့တာဝန်ခံမှုရှိတဲ့အုပ်ချုပ်မှုတွေရရှိသင့်တယ်လို့တရားဥပဒေအောက်မှာမျက်မျက်တတဆက်ဆံဖို့အရေးယူခံရမှာကိုကြောက်လန့်နေစရာမလိုပဲကို့ခွင့်ရေးတွေကိုကျင့်သုံးပိုင်ခွင့်ရရှိဖို့လဲလိုအပ်ပါတယ်ရုရှားအစိုးရအနေနဲ့နိုင်ငံတကာတာဝန်ဝတ္တရားတွေကိုထိမ့်သိမ်းစောင့်ရှောက်ဖို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်အသင်းအဖွဲ့ဖွဲ့စည်းခွင့်နဲ့တရားဥပဒေစိုးမိုးရေးတွေကိုလေးစားလိုက်နာဖို့လဲအမေရိကန်ပြည်ထောင်စုအနေနဲ့ရုရှားအစိုးရကိုတိုက်တွန်းကြောင်းပါရှင်
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။ဒါကတော့အမေရိကန်စိုးရရဲ့သဘောထားအမြင်အာတဘောဖြစ်ပြီးတော့ VOA ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြားလိုပါရခင်ဗျာ။အခုဆက်လက်ပြီးတော့ကြံနေသေးတဲ့အချိန်အတွဲမှာသတင်းချင်းချုပ်ကိုဦးစံမိုးဝေကကြီးညာပေးပါမယ်ခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာရှိတဲ့အစိုးရအကြောင်းတွေအင်ကာနီကပိတ်ပစ်ခဲ့ရလောက်အောင်ကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်တယ်ဆိုတဲ့ချင်းချောက်မှုဟာနောက်ပြောင်မှုဖြစ်ဖွယ်ရှိတယ်လို့အောက်လွှတ်တော်အမတ်တူကပြောဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ကကနအူးတွေ့ရှိချက်အရချင်းချောက်တဲ့အီးမေးလ်3000ဟာမြို့တော်ကြီးတွေမှာရှိတဲ့စာတင်ကြောင်းတွေကိုအနှောက်ယှက်ပေးလိုပုံရတယ်ဆိုပြီးတော့ဒီမိုကရက်ပါတီရဲ့လော့စ်အန်ဂျလိစ်မြို့တော်အစွန်ပိုင်းကကိုစားပြုတဲ့လွှတ်တော်အမတ်အဒမ်ရှစ်က Twitter လူမှုကွန်ရက်ပေါ်မှာရေးသားလိုက်ပါတယ်။အဲ့ဒီအီးမေးလ်ဒီမှာစစ်တုံးတိုက်ခိုက်ရေးလက်နက်တွေမောင်းပြတပ်နှက်တွေဘုံနေတဲ့ကျောင်းတွေကိုအကြီးစားတိုက်ခတ်မှုပြုလုပ်မယ်ဆိုပြီးတော့ချင်းချောက်ထားတာပါနယူးယောက်မြို့တော်မှာရှိတဲ့ကျောင်းတွေမှာလည်းအလားတူချင်းချောက်စာတွေရရှိခဲ့ပါတယ်ဒါပေမဲ့အာနာပိုင်တွေကဒါဟာနောက်ပြောင်မှုဖြစ်တယ်လို့ယူဆပြီးတော့ကျောင်းတွေဆက်လက်ဖွင့်လှစ်ခဲ့ပါတယ်ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးဌာန UNODC ရဲ့နောက်ဆုံးစမ်းစစ်ချက်အရမြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုဟာရခိုင်နှစ်တွေကအတိုင်းဆက်လက်ပြီးတော့ရှိနေစေပဲလို့ပြောဆိုလိုက်ပါတယ်ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးဌာန UNODC ကမြန်မာနဲ့လာအိုနိုင်ငံတွေရဲ့ဘိန်းဆိုင်ပြိုထုတ်လွှတ်မှုအတွက်နောက်ဆုံးစီရင်ခံစာစစ်တမ်းကိုအင်္ဂါနေ့မှာထုတ်ပြန်ခဲ့တာပါ။ဆီးရီးယားနိုင်ငံရဲ့နိုင်ငံရေးအသွင်ကူးပြောင်းမှုနဲ့ပတ်သက်ပြီးတော့နယူးယောက်မြို့မှာတတိယအကြိမ်ဆွေးနွေးမှုအစီအစဉ်ပေါ်ရုရှားအစိုးရကအတိအမှတ်ပြုလက်ခံလိုက်တဲ့အတွက်စစ်ဘေးဒဏ်တင့်နေတဲ့ဆီးရီးယားနိုင်ငံရဲ့အရေးပေါ်အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားမှာမတူကွဲပြားနေမှုတွေကိုပေါင်းကူးဆက်ဆက်နိုင်တဲ့အရေးလက္ခဏာတွေတွေ့လာနေရပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့နိုင်ငံသားဝန်ကြီးဆာဂျီလက်ဖရော့တို့နဲ့မော်စကိုမှာတွေ့ဆုံခဲ့ပြီးတဲ့နောက်မှာဒီအစီအစဉ်ပေါ်ရုရှားဆိုရကထောက်ခံကြောင်းအင်္ဂါနေ့မှာကြေညာခဲ့ပါတယ
်ဒါကတော့သတင်းချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်အဲလီဆန်ဖြစ်ပါတယ်ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာBOE American တာမနက်ဖတ်မြန်မာဘာသာစီစဉ်ကိုမြန်မာစံနယ်ချိန်မနက်6:00နာရီကနေ9:00အထိထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့တောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.